Welcome to the Voice of America in Burmese.
Mingala manek kema kamya. Sio America ta nga ni pi lo February la 3 ye Bouthu ne manek khin a si sin ni go Myanmar sanaw jin manek 6 na ya ni 9 na yi thi line no meter 2440 ne 58 တို့အပြင်လမ်းလမ်းမီတာ190တို့ကနေ Washington DC မြို့ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနေ့ခင်းမှာသတင်းတွေကိုကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းထင်းတို့ကတင်ပြပေးကြမှာဖြစ်ပါတယ်ဒါတွေမတိုင်ခင်မှာတော့
After a review of all the facts we have assessed that the Burmese military's actions on February 1st having deposed the duly elected head of governmentconstituted a military coup.
မြန်မာနိုင်ငံမှာနိုင်ငံရေးကောင်းဆောင်တွေကိုတက်မတော်ကဖမ်းဆီးလိုက်ခြင်းဟာစစ်အာဏာသိမ်းမှုဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့ဌာနကတက်မလိုက်တဲ့အကြောင်းပြောကြားသွားတဲ့သတင်းအပြည့်အစုံကိုမကြခင်နားဆင်ကြရဖို့ရှိပါတယ်။အဲဒီနောက်မှာတော့ပြည်သူပါတီဥက္ကဋ္ဌဒေါက်တာတက်ခိုင်နဲ့ဆက်သွယ်မေးမြန်းထားတာနောက်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်းကိုနိုင်ငံရေးလေလံသုံးသပ်သူဦးရဲထွန်းနဲ့ဆက်သွယ်မေးမြန်းထားတာတွေကိုလည်းတင်ပြပေးသွားဖို့ရှိပါခင်ဗျာ။ဒါ၄မတိုင်ခင်မှာတော့သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းကျွန်းတို့ကတင်ပြပေးကြပါမယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတရားဝင်ကြေညာလိုက်ပါပြီ
။ Burma, look, I don't think themilitary takeover the military coup
အချက်လက်အခြေအနေတွေကိုအသေးအချာဆန်းစစ်သုံးသပ်ပြီးတဲ့နောက်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးအာဏာရပါတီခေါင်းဆောင်ဒေါင်ဆန်းစုကြည်နောက်ရွေးကောက်ခံအစိုးရအကြီးအကဲဦးဝင်းမြင့်တို့ကိုဖြုတ်ချမှုလို့သတ်မှတ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကအမေရိကန်စံတော်ချိန်အင်္ဂါနေ့မှာပြောပါတယ်မြန်မာစစ်တပ်ကထိတ်တန့်နိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအာနာထိန်ချုပ်ပြီးနောက်တနေ့မှာပဲဒီကြေညာချက်ထွက်လာတာပါဆီယနာတိမ့်မှုတတ်မှတ်ချက်ကြောင့်အစိုးရအတွက်နိုင်ငံတကာအထောက်အပံ့တွေကိုကန့်သတ်တာမျိုးနောက်တာဝန်ရှိသူတွေကိုအရေးယူတာမျိုးတွေဖြစ်လာမယ်လို့အမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူကလည်းပြောပါတယ်မြန်မာပြည်သူတွေအတွက်အထောက်အပံ့ဖြစ်စေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဒီမိုကရေစီရဲ့ပံ့ပိုးမှုတွေလို့အစည်းအဝေးတွေကိုတော့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့လည်းတာဝန်ရှိသူကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအင်ဘူရိုရဲ့တောင်းဆိုချက်အရအမေရိကန်ပူရက်စူးစီးချုပ်များအဖွဲ့ဥက္ကဋ္ဌကြီးတပ်ဗိုလ်ချုပ်ကြီးမတ်မီလီကအာနာသိန်းနဲ့မြန်မာစစ်တပ်ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ကြောင်းအမည်မဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူတဦးက Reuters သတင်း agency ကိုပြောဆိုခဲ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။မြန်မာရွေးကောက်ပွဲမှာမတမာမှုတွေအရေးတုံ့ပြန်တဲ့အနေနဲ့ Nobel ငင်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်နဲ့တခြားပုဂ္ဂိုလ်တွေကိုစစ်တပ်ကဖမ်းဆီးပြီးတစ်နှစ်တာအရေးပေါ်ကာလကြီးညာနောက်စစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအာဏာလွှဲပေးပြီးရွေးကောက်ပွဲသစ်တွေကျင့်ပဖို့ပြောဆိုခဲ့ပြီးနောက်မှာအမေရိကန်ပူရက်စူးစီးချုပ်များအဖွဲ့ဥက္ကဋ္ဌကြီးတပ်ဗိုလ်ချုပ်ကြီးမေလီကမြန်မာစစ်တပ်ကိုဆက်သွယ်ခဲ့တာဖြစ်ပြီးဆက်သွယ်လို့မရခဲ့တာလို့သတင်းကဖော်ပြပါတယ်ရှင်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာဒီမိုကရေစီရေးကိုထောက်ခံကြောင်းရှင်းလင်းပြသတဲ့သတင်းစကားပါဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအင်္ဂါနေ့မြန်မာအရေးလုံခြုံရေးကောင်စီအရေးပေါ်တကပိတ်အစည်းအဝေးမှာတင်ပြခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲနောက်ပိုင်းဥပဒေနဲ့အညီဖြစ်ရမယ်ဆိုတဲ့သဘောမျိုးစစ်တပ်ကပြသခဲ့ပြီးအခုလိုအခြေအနေမျိုးဖြစ်လာတဲ့အပေါ်အံ့ဩတုန်လှုပ်ရတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်
။ This morning the Security Council held a close consultations on Myanmar.In her briefing
အင်္ဂါနေ့မနေ့ကလုံခြုံရေးကောင်စီကမြန်မာရေးတကပိတ်အစည်းအဝေးကျင်းပပါတယ်စစ်တပ်ကအာဏာယူတဲ့ကိစ္စကိုအပြင်းအထန်ကန့်ကွက်ရှုတ်ချကြောင်းလဲအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီတကပိတ်အစည်းအဝေးမှာတင်ပြခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျယ်ရစ်ကသတင်းစာရှင်းလင်းခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုမစခင်တရက်အလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်မစ်ဖာဂနာကမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့ဆက်သွယ်ခဲ့တာမှာတော့စစ်တပ်ခေါင်းဆောင်တွေဘက်ကအစိုးရပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းပြန်ကြားခဲ့တာလို့အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
The special envoy also called for the immediate release of Dawn Aung San Suu Kyi and President
Han Si Tha Dae Naingan Naw Ataimin Kan Pauko Dawn San Suu Kyi Tamara Win Myin Naingan Yee Khaung Saung Dwe Tet Jwa Lou Sha Tu Dwe Ko Chet Chin Pyan Lwet Pe Bo Le Kula Tamaka Atwin Mu Chou Ye Athu Ko Sale Ka Taung So Ba De Naingan Yee Paw Che Ni Chin Nya Pi Ayat Ta Naingan Yee Khaung Saung Dwe Ko Phan Si Da Ha Ache Kan Upade Ne Myi De Lo Upade Me Lou Yat Phit De Lo Le Tuma Ka Pyo De A Chao အတွင်းရေးမှုချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာစစ်တပ်အာဏာသိမ်းတာကိုရှုတ်ချပြီးစစ်တပ်ဘက်ကဥပဒေလေးစားလိုက်နာရေးလူအခွင့်အရေးအလေးထားရေးနဲ့တရားဥပဒေမဲ့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဗြိတိန်ကပြုစုထားတဲ့မူကြမ်းကိုလုံခြုံရေးကောင်စီမှဆွေးနွေးနေတဲ့အကြောင်းလဲကုလသမဂ္ဂတန်တမန်နေပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းကဖော်ပြပါတယ်။အဖွဲ့ဝင်အားလုံးကသဘောတူရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်နိုင်မှာပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝုဒ်ဝါကာရောအဖွဲ့ဝင်အားလုံးတညီတညွတ်ထဲသဘောတူညီချက်ရဖို့မျှော်လင့်ကြောင်းပြောပါတယ
် The Tamador should respect the rule of law and release all of those who've been detained.
နိုင်ငံတကာအတိုင်းအဝိုင်းတွင်မှသူပဲဆိုရင်ရကြပြီးအင်ကန်နီမနက်ခင်းမှလည်းတခြားသံအမတ်ကြီးတွေထံကအလားတူဆိုရင်မကင်ဖြစ်တဲ့အကြောင်းတွေကိုရှင်းရှင်းလင်းလင်းကြားသိရပါတယ်လို့ပြောသွားတာပါဖွဲ့စည်းပုံအခြေခံဥပဒေကိုကိုးကားပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းကြောင်းအင်ကန်နီမှပဲမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကကြေညာပါတယ်သူကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးစီးမဲ့အဖွဲ့ဝင်၁၁ဦးပါနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာတော့စစ်ဘိုလ်ချုပ်ကြီး၈ဦးနဲ့အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိပ်ပိုင်းကောင်ဆောင်တွေဖြစ်ခဲ့တဲ့ဦးခင်မောင်ဆွေနဲ့ဦးသိန်းညွန့်နောက် KNU ကရင်အမျိုးသားအစည်းအရုံးဗဟိုကော်မတီဝင်တဦးဖြစ်ခဲ့တဲ့ဖရိုမန်းငိမ့်မောင်တို့အရက်သား၃ဦးပါဝင်ပါတယ်မြန်မာစစ်တပ်ကဖေဖော်ဝါရီလတရက်နေ့မှာဖမ်းဆီးထိန်းသိမ်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းတချို့ဖေဖော်ဝါရီလ၂ရက်နေ့မှာလွတ်မြောက်လာပြီးမဲ့ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ရွေးကောက်ခံသမ္မတဦးဝင်းမြင့်တို့မလွတ်သေးပါဘူး။ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဘယ်နေရာမှာဘလို့ပုံစံဖမ်းဆီးထိန်းသိမ်းထားတယ်လဲဆိုတာကိုစစ်တပ်ဘက်ကတရားဝင်ပြောဆိုထားတာမရှိပါဘူးရှင်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာတော်လို့မယ်ကျွန်တော်ရဲမတော်ပါမနက်ကမှစစ်တပ်ကအာဏာသိမ်းမှုကိုအမေရိကန်နိုင်ငံရဲ့မဟာမိတ်နိုင်ငံတွေပြန်လည်တုံ့ပြန်နိုင်မှုအရေးအမေရိကန်အထက်လွှတ်တော်မှ Mitch McConnell ကစီနိတ်အထက်လွှတ်တော်မှမိန့်ခွန်းပြောကြားရင်းတိုက်တွန်းလိုက်ပါတယ
် Now on another matter the United States and democratic countries around the world are anxiously watching events in Burma
အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာအနှံ့ကဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကအဖြစ်ကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ကိုယ်တိုင်စိတ်ဝင်စားမှုရှိတာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပဲဒီစီးနှစ်အထက်လွှတ်တော်မှာမြန်မာနိုင်ငံကရွေးကောက်ပွဲအပေါ်သတိထားပြီးကြိုဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကဒီမိုကရေစီတိုးတက်ဖြစ်ထွန်းမှုအပေါ်မှာအစိတ်အတော့အနေနဲ့ဩဇာသက်ရောက်မှုရှိနေသေးတယ်လို့ကျွန်တော်သတိပေးခဲ့ပါသေးတယ်လို့အထက်လွှတ်တော်လူနေစုကောင်းဆောင် Mitch McConnell ကပြောပါရယ်ဒေါ်ဆန်းစုကြည်နဲ့အရတားနိုင်ငံရေးကောင်းဆောင်တွေကိုဒီသတင်းပတ်ကုံမှာဖန်ဆီးထိန်းသိမ်းလိုက်တဲ့သတင်းကိုကမ္ဘာကြီးကဆက်ဆုပ်ထိတ်လန့်စပွဲကြားလိုက်ရပါတယ်လို့လည်းသူကပြောပါရယ်စီအိုစုဖို့ဖိအားပေးဖို့မဟာမိတ်နဲ့မိတ်ဆွေနိုင်ငံတွေကိုအမေရိကန်နိုင်ငံကအကူအညီပေးဖို့လိုအပ်ကြောင်းဒီအချိန်ကလွတ်လပ်မှုကိုချစ်မြတ်နိုးတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီစနစ်အတွက်မမမမရက်တည်ဖို့အချိန်ဖြစ်ကြောင်းနဲ့စီအိုစုသူတို့လောက်ရတဲ့ပေးစပ်ရဖို့စီချမှုတွေချမှတ်ရမှာဖြစ်ကြောင်းလဲ Mitch McConnell ကပြောပါတယ်။ဝိုင်းရင်စီနေအထက်လွှတ်တော်မှ Mitch McConnell ကမြန်မာနိုင်ငံကို2012ခုနှစ်ဇန်နဝါရီလမှာလာရောက်လက်ပတ်ဖူပါတယ်။ဒေါင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒေါင်ဆန်းစုကြည်ကလည်းအဲ့ဒီနှစ်စက်တင်ဘာလတည်းအမေရိကန်နိုင်ငံကိုသွားရောက်တုန်းကကန်တက်ကီပြည်နယ်ကိုသွားရောက်ပြီး Mitch McConnell နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။ဒေါ်ဘလာကတင်ပါကြတဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကိုမဲပေးခဲ့ကြတဲ့ပြည်သူတွေအနေနဲ့ civil disobedience လို့ခေါ်တဲ့ပြည်သူတရားလုံးကစန့်ကျင်ခြင်းလှုပ်ရှားမှုမှာပါဝင်ဆင်နွှဲကြဖို့ NLD ထိတ်တန့်ခေါင်းဆောင်တူဖြစ်တဲ့ဦးဝင်းထိန်ကတိုက်တွန်းလိုက်ပါတယ်
။အဲတော့ဒီကိစ္စကို2020ခုအပတ်မှာကျွန်တော်တို့မေးပေးခဲ့တဲ့မျက်စနှာချင်းအားလုံးကလုံးပင်ပြီးတော့ကြုံလာတဲ့အခြေခံမှမပြောင်းကြုံဆန်းစီပြောခဲ့လို့နှလုံးကြီးနဲ့ရင်ဆိုင်ပြီးတော့ simple disobedience ။ဟာဒီရတဲ့အလုံးကဆန့်ကျင်ခြင်းဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့ဆောင်ရွက်ကြပါလို့တိုက်တွန်းကျွန်တော်ဒီကိုထုတ်ပါတယ
်။ NLD Party Board Committee ဝင်ဦးဝင်းထိန်ကဒီပြည်တော်က NLD ရုံးကမှပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာစစ်အာဏာသိမ်းမှုရဲ့ကျင်းစာတင့်နေပြီးအာဏာသိမ်းမှုတွေကြောင့်လည်းနိုင်ငံကဆင်းရဲနေရကြောင်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာစစ်အာဏာသိမ်းတာကိုဆန့်ကျင်ကြောင်းပြသဖို့ဒီမိုကရေစီလိုလားတဲ့အဖွဲ့တွေရဲ့လှုပ်ဆော်ချက်နဲ့အတူအင်္ဂါနေ့ည၈နာရီမှာရက်ွက်တချို့တဲ့15မိနစ်ကြာကောင်းဟွန်တွေတီအိုးတွေခောက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒါပြင်ဖန်စီထိန်သိမ်းခံရတဲ့ဒေါန်ဆန်းစုကြည်ကျမစီကြောင်းဆူတောင်းတန်တွေနဲ့အတူအာဏာရှင်စနစ်ကိုဖျက်သိမ်းပြီးလွတ်လပ်မှုကိုတောင်းဆိုတဲ့ကြွကြော်မှုတွေလည်းပြုလုပ်ခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။ချောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကလည်း IT နည်းပညာနဲ့တခြားရနိုင်တဲ့နည်းလမ်းတွေအသုံးပြုပြီး non participation လို့ခေါ်တဲ့မပူးပေါင်းမဆောင်ရွက်ရေးနည်းလမ်းတွေကိုပြည်သူတွေအသုံးချဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျ။ရုရှားနိုင်ငံကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေး Sputnik V ကပကင်းလုံခြုံပြည်ထောက်ပုံရကြောင်းရုရှားသိပ္ပံပညာရှင်တွေရဲ့ကနဦးတွေ့ရှိချက်ကိုကိုကပြည်ဗြိတိန်နိုင်ငံထုတ်ဆေးကြတဲ့ဖြစ်တဲ့ The Lancet မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဆောင်းရာသီကစလို့ရုရှားနိုင်ငံကလူပေါင်း1000ကိုစမ်းသပ်ခဲ့တာမှာ COVID-19 ကိုကာကွယ်နိုင်တဲ့စွမ်းရည်91ရာခိုင်နှုန်းထိရောက်မှုရှိကြောင်းလေ့လာချက်ကို Lancet Journal က February 2ရက်နေ့မှာ online ကနေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ Sputnik V ကာကွယ်ဆေးထုတ်လုပ်သုံးစွဲခွင့်ကိုရုရှားဆူရကဩဂုတ်လ17ရက်နေ့ကအတည်ပြုခွင့်ပေးခဲ့တာဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကနောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေအရအခုချိန်ထိကမ္ဘာမှာ COVID-19 ကူးစက်ခံရသူ103သန်းကျော်သွားပြီဖြစ်ပြီးသေဆုံးသူကတော့ 1.2 သန်းခွဲကျော်ရှိပါတယ်ခင်ဗျ။ရုရှားတိုက်ခိုက်ကောင်းဆောင် Alexey Navalny ကိုရုရှားတရားရုံးတစ်ခုကထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်။ပြည်တွင်းမှာဆန္ဒပြပွဲတွေနဲ့ပြပကဖြစ်တင်ရှုတ်ချမှုတွေအကြားရုရှားအာဏာပိုင်တွေကနဗာနီကိုအခုလိုထောင်ချလိုက်တာလည်းဖြစ်ပါတယ်။ပထမအဆင့်တရားစွဲဆိုထားတဲ့အချိန်အတွင်းဒေအကျေကျုပ်ဆဲလာချက်ခံထားပြီးဖြစ်တာကြောင့်သူ့အနေနဲ့နောက်တဲ့နည်းနည်းရှင်းလာဆက်ပြီးထောင်ဒဏ်ချခံရမှာဖြစ်ပါတယ်။အတိုက်ခံကောင်းဆောင်နဗာနီကိုဖြစ်တင်ချမှတ်မှုအပေါ်ဗြိတိန်ပြင်သစ်ဂျာမနီအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မဂတို့ကဖြစ်တင်ရှုတ်ချခဲ့ပေမဲ့ရုရှားဆိုရကတော့အနောက်နိုင်ငံတွေကပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တာလို့ပြောဆိုထားပါတယ်။နဗာနီကိုရုရှားအာဏာပိုင်တွေက2014ခုနှစ်တုန်းကငွေကြေးခဝါချမှုနဲ့တရားစွဲဆိုခဲ့ပြီးခံဝင်ကျုံးနဲ့ဆိုင်းငံ့ပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်။အာယုံကျောကိုထိခိုက်စေတဲ့ဓာတုပစ္စည်းနဲ့အစိတ်ခတ်ခံရလို့တီကောင်ပေါင်းလဲဖြစ်ပြီးဂျာမနီနိုင်ငံမှာဆေးကုနေတဲ့အချိန်နဗာနီကသူ့ဘက်မှာရှိတယ်လဲဆိုတာကိုအချင်းထောင်အာဏာပိုင်တွေကိုအသိပေးဖို့ပြက်ကွက်လို့ခံဝင်ကြိချိုးပေါက်တယ်ဆိုပြီးတရားရုံးကအခုလိုစွဲချက်တင်ခဲ့တာဖြစ်ပါတယ်။အဲ့ဒီစွဲချက်နဲ့အခုလိုထောင်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ကတင်ပြပေးကြတာပါခင်ဗျာ။ဒီအမေရိကန်တန်ခါနေဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာနဲ့ဆက်နွယ်တဲ့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာ။ပထမဆုံးတော့မြန်မာနိုင်ငံကခေါင်းဆောင်တွေကိုဖမ်းဆီးလိုက်တဲ့အပေါ်အမေရိကန်နိုင်ငံရဲ့ဌာနကစစ်အာဏာသိမ်းမှုအဖြစ်သတ်မှတ်လိုက်တဲ့အကြောင်းကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကနေအရတားအစိုးရထိပ်ပိုင်ခေါင်းဆောင်တွေကိုဖေဖော်ဝါရီလ၁ရက်နေ့ကရာထူးကနေဖယ်ရှားခဲ့တဲ့လို့ရက်ကိုစစ်အာဏာသိမ်းမှုအဖြစ်သတ်မှတ်ကြောင်းအမေရိကန်အစိုးရကဧပြီလ၂ရက်နေ့ကကြေညာခဲ့ပြီးနောက်ဆက်တွဲစစ်ပွားရေးပိတ်ဆို့မှုတွေချမှတ်ဖို့ပြင်ဆင်နေတယ်လို့လည်းအမေရိကန်နိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နီယာကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဖြစ်အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းကြေညာချက်နဲ့ပတ်သက်လို့အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကအခုလိုပြောကြားခဲ့ပါတယ
် After a review of all the facts we have assessed that the Burmese military's actions on February 1st
အချက်အလက်ကိုပြန်လည်သုံးသပ်ပြီးတဲ့နောက် February 1ရက်နေ့ကမြန်မာစစ်တပ်ကနေရွေးကောက်တင်မြှောက်ထားတဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားလိုက်တဲ့လုပ်ရက်ကိုစစ်အာဏာသိမ်းမှုအဖြစ်ကျွန်တော်တို့အကဲဖြတ်ခဲ့ပါတယ်လို့ပြောသွားတာပါ။သမ္မတဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီး လင်ကန်တို့ပြောခဲ့တဲ့အတိုင်းပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေအပါအဝင်အရက်ဖက်အစိုးရခေါင်းဆောင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်စိုးရိမ်မကင်းဖြစ်ကြောင်းလဲ Net Price ကပြောပါတယ်။ဒါ့အပြင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဖျက်လို့ဖျက်ဆီးလုပ်သူတွေအနေနဲ့တာဝန်ခံမှုရှိစေရေးအမေရိကန်အစိုးရအနေနဲ့တိုးမြှင့်ဆောင်ရွက်သွားမယ်လို့အခုလိုပြောပါတယ်။
The United States will continue to work closely with our partners throughout
the region. မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးလေးစားလိုက်နာမှုရှိအောင်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသရင်းနဲ့ကမ္ဘာတဝန်းမှာရှိတဲ့လုပ်ဖော်ကိုင်ဖက်တွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖျက်ဆီးမှုအတွက်တာဝန်ရှိသူတွေအနေနဲ့တာဝန်ခံမှုရှိစေရေးတိုးမြှင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောသွားတာပါဆီယာနာသိမ့်မှုအဖြစ်တရားဝင်သတ်မှတ်လိုက်တဲ့နောက်ဆက်တွဲအဖြစ်အရင်ကတည်းကရှိထားတဲ့မြန်မာအပေါ်စီးပွားရေးအရာပိတ်ဆို့မှုတွေကိုထပ်တိုးပြီးလှုပ်ဆောင်သွားဖို့ရှိနေတယ်လို့လည်း Net Price ကခုလိုပြောကြားခဲ့ပါတယ
်And that is why the assessment of our
အခုလိုကျွန်တော်တို့မူဝါဒအရာသတ်မှတ်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်စီးပွားရေးအရာပိတ်ဆို့မှုအလားအလာတွေအပါအဝင်အခြားစီစဉ်တွေကိုဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောသွားတာပါအလားတူမြန်မာနိုင်ငံမှာဆီယာနာသိမ့်မှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တနင်္လာနေ့ကသမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကလည်းဒီမိုကရေစီကိုတိုက်ခိုက်တဲ့မြန်မာစစ်တပ်အနေနဲ့ကြီးမားတဲ့ပေးဆက်မှုဖြစ်စေဖို့အမေရိကန်အစိုးရကဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းအင်္ဂါနေ့ကအထက်လွှတ်တော်အစည်းအဝေးမှာအခုလိုပြောသွားပါတယ
် The world is watching. I hope and expect the United States will quickly make the obvious legal determination that this is a military coup.
ကမ္ဘာကြီးကစောင့်ကြည့်နေပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒါဟာစစ်တပ်အာဏာသိမ်းမှုအဖြစ်ထင်ရှားတဲ့တရားဝင်ဆုံးဖြတ်ချက်ကိုမြန်မြန်ဆန်ဆန်ချမှတ်ဖို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်အခုလိုဒီမိုကရေစီစနစ်ကိုတိုက်ခိုက်တဲ့လုပ်ရက်အတွက်စစ်တပ်အပေါ်ကြီးမားတဲ့ပိတ်ဆို့အရေးယူမှုတွေကိုချမှတ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါမြန်မာနိုင်ငံမှာဆီယာနာသိမ်းမှုအဖြစ်အမေရိကန်အစိုးရကတရားဝင်သတ်မှတ်လိုက်ပေမဲ့လူသားချင်းစာနာမှုအကူအညီပံ့ပိုးမှုတွေကိုတော့ရပ်ဆိုင်းမှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနအစိုးရအရာရှိတဦးကပြောကြားခဲ့ပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုအပေါ်အမေရိကန်အစိုးရကချမှတ်မဲ့မူဝါဒနဲ့ပတ်သက်လို့အင်္ဂါနေ့နေ့ပိုင်းမှာအမေရိကန်နိုင်ငံသားရေးဌာနမှာအဲ့ဒီအစိုးရအရာရှိကနေတီးတန့်ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအပေါ်အမေရိကန်ကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်လက်ထောက်ပံ့သွားမှာဖြစ်တယ်လို့ဆိုပါတယ်မြန်မာစစ်ကောင်းဆောင်ပိုင်းတဦးချင်းစီကိုအရင်ကတည်းကအမေရိကန်ကနေပြစ်မှတ်ထားအရေးယူထားတယ်လို့မြန်မာစစ်တပ်ရဲ့လူခွင့်ရေးမှတ်တမ်းတွေကြောင့်စစ်ရေးကူညီတွေကိုလည်းကန့်သက်ထားတယ်လို့အဲ့ဒီအမည်မဖော်လိုတဲ့အရာရှိကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်လက်ရှိအမေရိကန်အနေနဲ့မြန်မာစစ်တပ်ကို institution အဖွဲ့အစည်းတရအနေနဲ့ဓာတ်ရိုက်အကျိုးဖြစ်စေမဲ့နိုင်ငံသားအကူအညီပေးရေးအစီအစဉ်မရှိကြောင်းလည်းသူကပြောဆိုခဲ့ပါတယ်ဒါပေမဲ့ဆီယာနာသိမ့်မှုကိုတုံ့ပြန်အရေးယူမှုတွေတဲ့စစ်တပ်ဒါမှမဟုတ်အစစ်နဲ့အရာရှိတွေကိုတွဲဝိုက်အကျိုးရှိစေမယ့်ဘဲအစီအစဉ်ကိုမဆိုအမေရိကန်အစိုးရကထည့်သွင်းစဉ်းစားမှာဖြစ်တယ်လို့အဲ့ဒီအမည်မဖော်လိုတဲ့အစစ်နဲ့အရာရှိကပြောကြားခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခနာ။ခုဆက်ပြီးတော့ဒီစစ်တပ်ကအာဏာသိမ်းတာနဲ့ပတ်သက်ဆက်နွယ်နေတဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါဦးမယ်။အရတန်းအစိုးရခေါင်းဆောင်တွေကိုဖမ်းပြီးတပ်မတော်ကနိုင်ငံအာဏာရယူခဲ့တဲ့ဖြစ်ရဟာနှစ်ဖက်အကြားအလုပ်သဘောဆက်ဆံရေးတရမထူထောင်နိုင်ခဲ့တာကြောင့်လို့2020ရွေးကောက်ပွဲမှာပါတီသစ်ထူထောင်ပြီးရွေးကောက်ပွဲဝင်ခဲ့တဲ့ဒေါက်တာတက်တက်ခိုင်ကသုံးသပ်ပါတယ်။ဆီအာနာသိမ့်မှုအပေါ်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာတက်တက်ခိုင်ရဲ့သဘောထားဘယ်လိုရှိပါသလဲ။မှတ်သိငီထိုက်ကဆက်သွယ်မေးမြန်းထားပါရခင်ဗျ။မင
်္ဂလာပါရှင့်ဒေါက်တာတက်တက်ခိုင်
မင်္ဂလာပါမသိကြီ
းဟုတ်ကဲ့အဲ့တော့အခုဒီတက်မတော်ကတနှစ်အာဏာယူလိုက်တဲ့အပေါ်မှာအဲဒေါက်တာသက်သက်ခိုင်အနေနဲ့သဘောတူတယ်သဘောမတူဘူးဆိုပြီးတော့များဟိုပြက်ပြက်သားသားမှတ်ချက်မျိုးပေးနိုင်မှာတလားရှင
့်ဟိုဘသူမှတော့လေဟိုတက်မတော်ကနေအာဏာသိမ်းတာဟိုတော့ဘယ်နိုင်ငံသားမှတော့သဘောတူတာမဟုတ်ဘူးပေါ့နော်အဲသို့တော်လည်းဘာကြောင့်ဖြစ်ခဲ့ရတာလဲဆိုတာတွေကျွန်တော်တို့ဟိုပြန်ပြီးတော့မှအသုံးသတ်ဖို့လိုတာပေါ့နော်အဲကျွန်တော်ထင်တာတော့ဟိုတက်မတော်လဲပေါ့နော်ပြီးခဲ့တဲ့9နှစ်တုန်းကတက်မတော်လဲဟိုတော်တော်လေးကိုပြည်သူလူထုကနေပြီးတော့မှ Facebook တွေပါဟိုဟာပေါ့နော်အမုန်းစကားတွေပြောပြီးတော့တော်တော်လေးပြောခံရတဲ့အခါကျတော့တက်မတော်ကလည်းဟိုအာဏာသိမ်းခြင်းမှမဟုတ်ဘူးလို့တောင်ကျွန်မထင်ပါတယ်ရှင်။ဘယ်သူမဆိုပြည်သူလူထုချစ်ခင်ယုံကြည်တဲ့ချစ်ခင်ယုံကြည်တဲ့တက်မတော်ပဲဖြစ်ချင်ပါပဲလေ။အဲဆိုတော့အာဏာသိမ်းခြင်းမှမဟုတ်ဘူးဒါပေမဲ့အဲဒီနေ့ဒီအချိန်မှာတော့အာဏာသိမ်းတဲ့အဖြစ်ဖြစ်သွားတယ်ပေါ့နော်ဒါကတော့ဟိုမလိုလားအပ်တဲ့အခြေအနေတစ်ခုကိုစိုက်ရောက်သွားတယ်လို့ကျွန်မသုံးသပ်ပါတယ်ရှင်
ဟုတ်ကဲ့အဲ့တော့ဒီလောက်အခြေအနေပေါ့နော်ဒါတက်မတော်ကအာဏာရယူတဲ့အခြေအနေမျိုးချိ ဘာကြောင့်ရောက်လာရတယ်လို့ဒေါက်တာတက်တက်ခိုင်ရှုမြင်ပါတယ်ရှင
်။ဟိုအဓိကတော့ဒီလိုပေါ့ရှင်။ဟိုကျမတို့ဟိုမြန်မာနိုင်ငံကဒီစစ်အာဏာရှင်အောက်မှာနေခဲ့ရတယ်အဲပြီးလို့ရှိရင်လူမှုစီးပွားဖွံ့ဖြိုးတိုးတက်ခြင်းနဲ့အကန့်အသတ်တွေနဲ့ပဲရှိခဲ့ပြီးတော့မှဒီဆင်းရဲမွဲတမှုတွေလည်းရှိတော့ပြည်သူလူထုတွေကနေပြောမှယဟန်းရှင်လူပြည်သူအပေါင်းကနေပြီးတော့မှဒီမိုကရေစီနဲ့သွားကျင်တယ်ဆိုတာနောက်တိုင်းရင်းသားတွေကလည်းဖက်ဒရယ်နဲ့သွားကျင်တယ်ဆိုတာဒါပြည်သူလူထုရဲ့စံတာဖြစ်တယ်ပေါ့နော
်
ဆိုလို့ရှိရင်ဒီပြည်သူလူထုရဲ့စံတာအတွက်ကိုဒီစစ်အာဏာရှင်ကနေပြီးတော့မှတကယ်ဂျင်းပြည့်ကြက်ပြည့်ဒီမိုကရေစီတော်ဖို့အတွက်ကိုဟိုဒီဟာဒီဘောပေါ့2008ဖွဲ့စည်းပုံနဲ့ကျမတို့စပြီးတော့မှတာထွက်တာပေါ့နော်ဟ
ုတ်က
ဲ့တာထွက်တဲ့အခါကျတော့ခုနစစ်အာဏာရှင်စနစ်ကနေဂျင်းပြည့်ချက်ပြည့်ဒီမိုကရေစီထိသွားဖို့ဆိုလို့ရှိရင်ကျားမှာအသွင်ကူးပြောင်းတဲ့ကာလအတွက်2008ဖွဲ့စည်းပုံနဲ့စပြီးထွက်တာပေါ့နော
်ဟုတ်ကဲ
့ထွက်တဲ့အချိန်မှာထွက်တဲ့အချိန်မှာဘာပဲပြောဟိုဒီ2008ဖွဲ့စည်းပုံကတော့ဒီမိုကရေစီတရားရဂိုင်လုံးပေးထားတာမဟုတ်သေးဘူးပေါ့နော
်
သို့တော်လည်းအ ਨੇ ဆုံးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေရှိပြီးနိုင်ငံရေးပါတီတွေဒီမှတ်ပုံတင်လို့ရတယ်ပြီးရွေးကောက်ပွဲတွေရှိလာတယ်နောက်ရွေးကောက်ခံကိုယ်စားလှယ်တွေရှိလာတယ်ပြည်သူရွေးချယ်တဲ့ပြည်သူအစိုးရတွေတက်လာတယ်ပေါ့နော်ဒါတွေက2008ဖွဲ့စည်းပုံရဲ့ပေးစားချက်ထဲကနေကောင်းတဲ့အချက်တွေပေါ့ရှင်တပြိုင်နက်တည်းမှာလည်း2008ဖွဲ့စည်းပုံပြင်ရန်နေလည်းအများကြီးရှိတာပေါ့နော
်
အဲ့လိုပြင်ဖို့အတွက်ကတော့အဓိကအချက်ကတော့ဘာလဲဆိုလို့ရှိရင်တပ်မတော်ကနေပြီးတော့မှနိုင်ငံရေးတွေကနေထွက်ပွားဖို့လို့အတွက်ဒါပြည်သူလူထုကစံတာရှိတာပေါ့အဲ့ကြတော့တပ်မတော်ကိုယ်တိုင်ကလည်းဟိုပြည်သူလူထုဟိုပါပေါ့နော်ပြည်သူလူထုချစ်ခင်မြတ်နိုးတဲ့ယုံကြည်တဲ့တပ်မတော်ဖြစ်ချင်ပါပဲဆိုတော့ကျမတို့ကဘာလုပ်တင်လဲဆိုလို့ရှိရင်ဟိုပါပေါ့ရှင်ဒီတပ်မတော်ကိုဂုံတိတ်ခါရှိရှိနဲ့နိုင်ငံရေးတွေကနေထွက်သွားနိုင်အောင်ဝိုင်းနီးကူညီတဲ့လို့ကျမထင်တာပေါ့နော်ဟိုဒီနေ့ဒီအချိန်မှာတော့ဒီတပ်မတော်ကနေတနစ်အာဏာရယူလိုက်ရတဲ့အချိန်နေရတော့အဓိကနောက်ခံအကြောင်းတရားကတော့ဟိုအာဃာတတရားတွေရှိနေကြသေးတယ်လို့ကျွန်မထင်တယ်ပေါ့နော
်အဲ့တော့ဒီ NLD အစိုးရဟာဆိုလို့ရှိရင်ဒါလူမှုထောက်ခံမှုကဒါအပြည့်အဝရတယ်ဆိုတဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီလူမှုထောက်ခံမှုရတဲ့အနေအထားမှာဒီရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတဲ့ဟာကိုဒီပြီးခဲ့တဲ့9နှစ်တာကာလအတွင်းပေါ့နော်ဟိုဘလောက်တည်ဆောက်နိုင်ခဲ့ပါသလဲ
ကျွန်မမြင်တာတော့မတည်ဆောက်ခဲ့နိုင်ဘူးရှင်ဟိုပေါ့3နေရာရှိတာပေါ့နော်အဲနံပါတ်1ကဘာလဲဆိုလို့ရှိရင်ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတကယ်တမ်းဆိုလို့ရှိရင်ဒါပြည်သူကရွေးကောက်လိုက်တဲ့အစိုးရပြည်သူအစိုးရလို့ပြောလို့ရှိရင်တပ်မတော်ဒီလေငါတို့အစိုးရရဲ့တပ်မတော်ဖြစ်တယ်အစိုးရရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ဟာညှိနှိုင်းပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ပေါင်းပြီးတော့မှဟိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းရမှာပေါ့နော်အဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာလဲဟိုတပ်နဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုဟိုနည်းတယ်လို့ကျမကတော့အပြင်ကနေမြင်တယ်ပေါ့နော
်
ပြီးလို့ရှိရင်လွှတ်တော်တွင်ပေါ့နော်လွှတ်တော်တွင်မှာလဲလွှတ်တော်တွင်မှာလဲဟိုတပ်နဲ့ဒီဟိုပေါ့ရှင်အရတားဟိုဟောပေါ့နော်ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ကြားထဲမှာပို့တိုက်မှုတွေခဏခဏဖြစ်တာပေါ့နော
်
အဓိကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စတွေဘာတွေမှာဆိုလို့ရှိရင်တော်တော်လေးမချောမွေ့ပဲနဲ့ရလတ်လည်းမထွက်ခဲ့ဘူးပေါ့နော
်
အဲ့ဒါရှိတယ်အဲနောက်တစ်ခုကတော့အစိုးရထဲမှာပေါ့ရှင်ဒီအစိုးရထဲမှာလည်းအဲ့လိုကာလုံနေပါတွေခေါ်တာတို့ဘာတို့ပေါ့နော်ဆို NLD ဘက်ကတော့ကာလုံကိုမခေါ်ဖို့ကိုစိတ်ပိုင်းဖြတ်ထားတဲ့သဘောပေါ့နော်တကယ်တမ်းကျွန်မမြင်တာတော့ဒါအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်ကိုအဲ့ဒါရန်တရားတစ်ခုဖြစ်တယ်ပေါ့နော်ဒီကာကွယ်ရေးနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာပေါ့လေအဓိကတော့အပြန်အလှန်အတိအမှတ်ပြုပြီးတော့အပြန်အလှန်လေးစားမှုကိုနဲ့ဒီလုပ်ငန်းကွင်ဆက်ဆံရေးပေါ့နော်အလုပ်သဘောဆက်ဆံရေးမတိဆောက်ခဲ့နိုင်ဘူးပေါ့နော်ပြီးခဲ့တဲ့9နှစ်က
ခုနကဒီဒေါက်တာတက်တက်ခိုင်ပြောသလိုပဲ NLD ဟာစစ်ဖက်အရက်ဖက်ဆက်ဆံရေးကိုဒါချီချီရောက်ရောက်ပေါ့နော်မလုံနိုင်ခဲ့ဘူးဆိုပေမဲ့ဒီနိုင်ငံတကာနယ်ပယ်မှာဆိုလို့ရှိရင်ရခိုင်ရေးကိစ္စနောက်တစ်ခါဒီပြည်တွင်းစစ်တွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဟာဆိုလို့ရှိရင်စစ်တပ်အပေါ်မှာမဝေဖန်ဘူးဆိုပြီးတော့စစ်တပ်နဲ့ဟိုပို့ပြီးတော့စစ်တပ်နဲ့ပို့ပြီးတော့စစ်တပ်ဘက်ကရက်တည်တယ်ဆိုတဲ့သဘောမျိုးဝေဖန်မှုတွေလည်းရှိပါတယ်ဆိုတော့ဟိုလက်တွေ့အဖြစ်လဲဒါစစ်တပ်နဲ့မပြေလည်နေဘူးနိုင်ငံတကာမျက်နှာစာမှာလည်းဒါစစ်တပ်နဲ့တိတ်ပြီးတော့စစ်တပ်ဘက်ကပါနေတယ်ဆိုပြီးတော့လည်းဝေဖန်ခံနေရတယ်ဆိုတဲ့အခြေအနေမျိုးဖြစ်နေတော့ဒီအခြေအနေမျိုးကအစ်စ်အမှန်ပေါ့နော်ဒေါ်သက်သက်ခိုင်တို့ဘလို့များမြင်ပါလဲရှင
်အာဒီစုအနေနဲ့ပြည်သူလူထုရဲ့အကြိုက်ကိုဟိုပြည်သူလူထုရဲ့စံနှုန်းအတိုင်းဟိုလောက်ရတာလို့ထင်တယ်လေဒါပေမဲ့နိုင်ငံတကာကတော့ဘလို့ထင်လဲဆိုရင်တပ်ကို ဟိုကာစီကာစီလုတ်ပေးတယ်လို့ထင်ကောင်းချင်မှာပေါ့နော်။ဒါတကယ်တမ်းကျတော့တတ်နဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကတော်တော်လေးပြီးခဲ့တဲ့9နှစ်မှာယိုယွင်းသွားတယ်ပေါ့နော်။ယိုယွင်းတာခုနကကျမပြောတာအစိုးရထဲမှာလည်း3နေရာရှိတယ်လို့ပြည်သူထဲမှာလည်း Facebook တွေပေါ်မှာကြည့်လိုက်လို့ရှိရင်စိတ်မကောင်းစရာကဒီတတ်နဲ့ပြည်သူနဲ့စိတ်ဝန်းကွဲနေတာပေါ့နော်။ဆိုလို့ရှိရင်အနီမဟုတ်တဲ့သူတိုင်းကိုအစိမ်းလို့သတ်မှတ်တယ်။အစိမ်းမဟုတ်တဲ့သူတိုင်းကအနီဖြစ်တယ်။အနီနဲ့အစိမ်းပဲရှိတယ်ဆိုပြီးတော့မှဒီတိတ်ကုံမှဒီပြည်သူလူထုကြားထဲမှာအဲကြောင်ကြီးရှိနေတာပေါ့နော်။ပြည်သူလူထုအချင်းချင်းချစ်ခင်ရင်းနှီးမှုမရှိဘဲနဲ့အပြန်အလှန်ဟိုအမုန်းစကားတွေနဲ့အပြန်အလှန်ထိုးနဲ့တိုက်ခိုက်နေကြတာဒါတွေကတွေ့ရတယ်ပေါ့
။ဟုတ်ကဲ့ပါရှင်။ပြည်သူရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်
။မတ်တင်ဂီတိုက်ဆက်သွယ်မြန်မြန်တင်ပြခဲ့တာပါခင်ဗျာ။ View American တန်ခါနေဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။စစ်တပ်ရဲ့အာဏာသိမ်းလိုက်တဲ့နောက်ဆက်တွဲပြည်ရင်းပြပတုံ့ပြန်မှုတွေအပေါ်နိုင်ငံရေးလှစ်လာတုံ့သက်သူတွေကဘလို့အမြင်နေရှိနေကြပါသလဲ။နိုင်ငံရေးလှစ်လာတုံ့သက်သူဦးရထွန်းကို VOA မြန်မာပိုင်းသတင်းတောက်စုစုကဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါတယ်ခင်ဗ
ျ။ဒီနေ့ဆိုလို့ရှိရင်ဒါဒီစစ်တပ်ကအာဏာသိမ်းလိုက်တာပေါ့နော်ဒုတိယမြောက်ရက်လို့လည်းပြောလို့ရမယ်ပေါ့။အဲ့တော့ဒီရက်မှာဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးတဲ့အထိပေါ့နော်ဖြစ်လာရဲဆိုတော့ဒါဒီနိုင်ငံတကာက PR တွေကဆရာရှစ်ဆက်ပြီးတော့ကောဘလောက်အထိတွေ့လာရမယ်လို့ယူဆရတယ်ရှင်
။အဲနိုင်ငံတကာ PR တွေကတော့ခါတိုင်းလို့ပေါ့စစ်အစိုးရခက်ကလို့ပဲပေါ့နော်ဟိုတက်ကမျောလင့်ထားပြီးသားဖြစ်ပါလိမ့်မယ်။ဒီလုံခြုံရေးကောင်စီမှာဒီပြင်းထန်တဲ့တစ်တန်ခတ်အရေးယူတာတွေကိုတော့တရုတ်တို့ရုရှားတို့ကနေပြီးတော့ဗီဒီယိုအာဏာသုံးပြီးတော့ကာကွယ်ပေးလိမ့်မယ်လို့အဲ့လိုမှန်းဆရပါတယ်ဗျ။ဟ
ိုအခုကလည်းဒါ PR တမျိုးလို့ပြောလို့ရမယ်ဆိုတော့လေရှေ့ဆက်ပြီးတော့ကောဆရာဒီနိုင်ငံတကာရဲ့ PR တွေကကောဒီဆရာနာရှင်ကအုတ်ချုပ်တဲ့မြန်မာနိုင်ငံအပေါ်ကိုဘလောက်ထိဆက်ပြီးတော့လေဟိုတက်ရောက်လာနိုင်မဲ့အလားအလာတွေကိုရှိလဲရှင်
။တက်မတော့အဖိုးကတော့ဒီယာတွေကသိပြီးတော့ဟိုမထူးဆန်းတော့ဘူးလို့ပြောရမှာပေါ့နော်။ဘာကြောင့်လို့ဆိုတော့ဒီလိုကုလသမဂ္ဂတို့နိုင်ငံတကာဖွဲ့စည်းတွေပေါ့အထူးသဖြင့်တော့အနောက်အုပ်စုပေါ့နော်။အနောက်အုပ်စုရဲ့ PR တွေကအရင်စစ်အစိုးရခေတ်တလျှောက်လုံးမှာတောက်လျှောက်ခံနေရတော့အတွေ့အကြုံကတော့တော်တော်လေးစုံသွားပြီပေါ့သူတို့ကအတွေ့အကြုံစုံသွားပြီဆိုတော့တမတော်ကအာဏာလွှဲပြောင်းယူတာမတိုင်ခင်မှာလဲဒီလိုချင်းချောက်မှုတွေဟိုရှိခဲ့တာပဲလေရှိခဲ့ပေမဲ့အဲ့ဒါဂီယူမဆိုင်ဖက်နဲ့ဆက်ပြီးတော့သူတို့လောက်ဆရာရှိတာဆက်လုပ်သွားတယ်ဆိုတော့သူတို့အတွက်ကတော့ဟိုတိတ်ပြီးတော့စိုးရင်ပူပန်ကြောက်ကြမှုဖြစ်မယ်လို့တော့မထင်ဘူးသို့တော်လည်းအဲကျွန်တော်တို့နိုင်ငံမှာ2008အခြေခံဥပဒေနဲ့2010ကနေပြီးတော့ပါတီစုံစနစ်နဲ့တက်လာတဲ့ဥသိမ်းစိန်အစိုးရလက်ထက်ကစားပြီးတဖြည်းဖြည်းပွင့်လာတဲ့အခါမှာဒီနိုင်ငံသားယဉ်နီမြုံနာမှုတွေပေါ့နော်အဲ့အရာတဖြည်းဖြည်းဝင်လာတယ်။နောက်အုပ်စုရောနောက်နိုင်ငံတကာဒီတန်တမာလောကမှာရောမြန်မာနိုင်ငံကိုလူတူတူဟိုဆက်ဆံလာကြတဲ့ဟာတွေကတဖြည်းဖြည်းဟိုအခုလိုအခြေအနေအောက်မှာတန့်သွားနိုင်တာပေါ့နော်တန့်သွားနိုင်တဲ့အခါကျတော့အခုကိုဗစ်ကာလယောဂါတွေပြင်းထန်နေတဲ့အတွက်ကြောင့်မလို့စီးပွားရေးတွေတုန်နှေးနေတဲ့အချိန်မှာတပူပေါ်နှစ်ပူဆင့်ဆိုတဲ့လိုမျိုးပေါ့နော်နိုင်ငံတကာဒီရင်းနှီးမြှုပ်နှံမှုတွေပြန်ထွက်သွားတာတို့ဒါမှမဟုတ်ထပ်မဝင်လာဖို့အတွက်ဟန်တားတာတို့ကြုံရနိုင်တဲ့အတွက်ကြောင့်မလို့တော့စိုးရင်ပူပန်မှုတွေရှိနိုင်ပါတယ်သို့တော်လည်းအဓိက investor ပေါ့နော်အဓိကရင်းနှီးမြှုပ်နှံသူဖြစ်တဲ့တရုတ်ကတော့ဒီထူးထူးခြားခြားပဲ COVID-19 ယောဂါကာလဒီရင်းနှီးမြှုပ်နှံမှုတွေစဖို့ဆိုပြီးတော့သူတို့ကလာပြီးတော့တိုက်တွန်းတာပေါ့နော်တိုက်တွန်းတာနှစ်ကြိမ်လောက်ရှိပြီလို့ကျွန်တော်သတိထားမိတယ်ဆိုတော့ဒီအစ်စိုးကအောက်မှာလဲဒီတရုတ်ကတော့ဆက်ပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေဆက်လုပ်နေလိမ့်အောင်မယ်လို့ကျွန်တော်ကအားစာကြည့်တာပေါ့နော
်ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးချင်းမှာဖမ်းဆီးထားတဲ့ဒီအစိုးရအဖွဲ့ဝင်တွေကိုလည်းပေါ့နော်ဒီနေ့မှပြန်လှုပ်ပေးနေတာတွေရှိတယ်အဲ့တော့ဆရာဒီဟာကတော့ဒီနိုင်ငံတကာက PR တွေကိုဒါအလျှော့ပေးတဲ့လက္ခဏာလို့များယူဆလို့ရမလားရှင
်အဲအဲ့ဒါလို့တော့ကျွန်တော်မထင်ဘူးဗျသူတို့ကအရင်တုန်းကနေတော့မတူတော့ဘူးပေါ့နော်အာဏာသိမ်းတယ်ဆိုတဲ့ဥစ္စာကပထမဆုံးကျွန်တော်တို့သတိပြုမိတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကျင့်ကနေပြီးတော့တက်ကနေပြီးဒီအာဏာသိမ်းလိုက်တာမျိုးမဟုတ်ဘူးအဲ့ဒါလိုမျိုးအာဏာသိမ်းလိုက်တယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကပြတ်သွားမှာပေါ့နော်ပြတ်သွားပြီးလို့ရှိရင်နောက်တစ်ချိန်ဒီပါတီစုံဒီဒီမိုကရေစီစနစ်ကိုစဖို့ဆိုရင်ရွေးကောက်ဟိုပါပေါ့ဖွဲ့စည်းပုံအခြေခံဥပဒေအသစ်တစ်ခုထပ်ရှိဖို့လိုတယ်နော်အခုကအဲ့ဒါကိုမပြတ်စေချင်လို့မပြတ်အောင်လို့သူကဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီအောင်အာဏာသိမ်းမှုကိုသူကညီအောင်စူးစမ်းတာပေါ့နော်အတတ်နိုင်ဆုံးညီအောင်စူးစမ်းတာပေါ့ သို့တော်လည်းကျွန်တော်တို့ကာလွန်ခေါ်ပြီးတော့ရေးပေါ်ကြေညာတဲ့ကိစ္စတွေဘာတွေမှာတမရကိုထိမ့်သိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာဒုတမရကနေပြီးတော့ကာလွန်ခေါ်တဲ့ကိစ္စမှာเนาะကျွန်တော်တို့ဒီတမရကိုထိမ့်သိမ်းနာတို့ဘာတို့ကတော့အခြေခံဥပဒေနဲ့မညီဘူးပေါ့เนาะမညီပေမဲ့လို့ तू ကဒုတမရကကာလွန်ခေါ်ပြီးတဲ့နောက်ပိုင်းမှာ तू ကအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီပေါ့အာဏာကိုလွှဲပြောင်းပေးလိုက်တယ်ပေါ့ဆိုတော့ဟိုပြောချင်တာကဒီအခြေခံဥပဒေကိုသူတို့မဖြတ်ချင်ဘူးเนาะအဲ့ဒီအောက်မှာပဲဒီအာဏာ3ရလုံးကိုဟိုအုပ်ချုပ်ရေးအာဏာဥပဒေပြည့်ရေးအာဏာနဲ့တရားစီရင်ရေးအာဏာ3ရလုံးကိုတမတော်ကလက်လွှဲယူလိုက်တဲ့သဘောလို့နားလည်ရပါတယ
်အခုဆိုလို့ရှိရင်ဒီစစ်တပ်ကပေါ့နော်အာဏာသိမ်းလိုက်တဲ့လုပ်ရအပေါ်ကိုဒီဆန့်ကျင်တဲ့လှုပ်ရှားမှုတွေကလည်းဒါလူမှုကွန်ရက်ပေါ်မှာတွေ့လာရတယ်ပေါ့အဲ့တော့ဒီလိုမျိုးစစ်တပ်ဆန့်ကျင်ရေးအုံကြွားမှုတွေကရောဖြစ်လာနိုင်တဲ့အလားအလာတွေကဟိုဘယ်လောက်အထိဖြစ်လာနိုင်မယ်လို့တွေးမိလဲဆရာဟုတ်
အဲ့ဒါတွေကတော့ဟိုမထိန်သိမ့်ရင်ပေါ့နော်မထိန်သိမ့်ရင်တော့တဖြည်းဖြည်းနဲ့တော့ရှိလာနိုင်များလာနိုင်တယ်နော်အဓိကအဖြစ်တော့ချင်းချင်းဆက်သွယ်ရေးကွန်ရက်ဆက်သွယ်ရေးကအခရာကြတယ်အဲ့တော့ကွန်ရက်ဆက်သွယ်ရေးတွေ Facebook လူမှုကွန်ရက်တွေဘာတွေကနေပြီးတော့အချင်းချင်းဆက်သွယ်ပြီးတော့ချိတ်ဆက်ပြီးတဲ့အခါကျတော့ဒီဆန္ဒပြတာအလုံမစင်းတာစတဲ့ဟာမျိုးတွေပေါ့အဲ့ဒါတွေကိုမထိန်နိုင်လို့ရှိရင်တော့ဟိုရှစ်လေးလုံးတုံးကလို့ပေါ့နော်ဝန်ထမ်းအဖွဲ့အစည်းတွေကဆန္ဒပြလာလို့ရှင်ချိတ်ဆက်ပြီးတော့တပိတ်မှောက်တာအလုံမစင်းတာအဲ့ဒါမျိုးတွေဖြစ်လာလို့ရှင်တော့တမတော်အနေနဲ့ထိုင်ရခက်လိမ့်မယ်အခုအသုံးပြုဝင်ရနေတဲ့ဥစ္စာလဲဘယ်တော့လောက်ဒီနှစ်ချီတန်သွားမလဲမပြောတာဘူးပေါ့နော်ဒါတွေရှိနေရင်တော့ဒီခုနပြောတဲ့ကွန်ရက်ချိတ်ဆက်ပြီးတော့ဒီဆန့်ကျင်ဆန္ဒပြတာဆန့်ကျင်တာเนาะအဲ့ဒါတွေကတော့ကြီးထွားလာနိုင်တယ်ဘယ်လောက်အထိဖြစ်လာနိုင်သလဲဆိုတာတော့ဟိုကျွန်တော်လည်းမပြောတာဘူးပေါ့နော်
စစ်တပ်ကနေပြီးတော့လည်းပြောထားရပေါ့ဒီမဲတွေကိုပေါ့နော်သူတို့ပြန်စစ်ဆေးမယ်ပေါ့ပြီးတော့လို့ရှိရင်ရွေးကောက်ပွဲနောက်တစ်ချိန်ပြန်လုပ်ပြီးတော့နိုင်ရတဲ့သူကိုဒါကအနာလွှဲပြောင်းပေးရမယ်ဆိုတော့လေဒီစစ်တပ်ဘက်ကသဘောထားကရောဆရာဘလောက်အထိမျှော်လင့်လို့ရမလဲရှင်ဟုတ
်ကျွန်တော်အမြင်အရဆိုနည်းနည်းတော့များတာပေါ့နော်စစချင်းသူတို့မဲစင်းတွေစစ်ချင်တယ်ဆိုပြီးတော့ရွေးကောက်ကနေပြီးတော့ကျွန်တော်တို့အချက်လက်တွေထုတ်ပြန်ပေးပါလို့ရွေးကောက်ပွဲနဲ့ဆိုင်တဲ့အချက်လက်ထုတ်ပြန်ပေးပါလို့ပြောတဲ့အချိန်မှာရွေးကောက်ပွဲကော်မရှင်ကတက်နဲ့တွေ့လိုက်ပြီးတဲ့အခါကျတော့ gain ဟုတ်ပြီးကျွန်တော်ထုတ်ပြန်ပေးမယ်ထုတ်ပြန်ပေးတဲ့အခါကျတော့အဲဘလိုတွေတွေ့လို့ရှိရင်ဘလိုလုပ်ပေးမယ်နည်းရင်တာဝန်ရှိတဲ့လူတွေကိုအရေးယူမယ်နော်များရင်လည်းတာဝန်ရှိတဲ့လူတွေကိုအရေးယူမယ်သို့တော့အဲ့ဒီနေရာတွေမှာကျွန်တော်ရွေးကောက်ပွဲပြန်လုပ်ပေးမယ်စတဲ့ဟာတွေကိုကြိုပြီးတော့ဟိုညှိနှိုင်းပြီးတဲ့အခါကျတော့သဘောတူညှိနှိုင်းပြီးတော့အဲ့ဒီသဘောတူချက်နဲ့အချက်လက်တွေထုတ်ပြန်ပေးရမှာစောစောကတည်းကအခုကအဲ့ဒါမလုပ်လိုက်တဲ့တော့ကြောင့်သူတို့တက်ကလည်းတဖြည်းဖြည်းဖြည်းဖြည်းနဲ့သူတောင်းဆိုချက်ကတဖြည်းဖြည်းဖြည်းဖြည်းမြင့်လာတာပေါ့မြင့်လာတော့နောက်ဆုံးကြတဲ့အခါကျနောက်ဆုံးဒေါန်ဆန်းစုကြည်ရှိရေးတဲ့စာတို့ဘာတို့ဖတ်ကြည့်တဲ့အခါကျတော့ तू ကအချက်လက်ထုတ်ပြန်ပေးဖို့စစ်ဆေးဖို့တည်းမဟုတ်တော့ဘူးရွေးကောက်ပွဲပြန်လုပ်ပေးဖို့ဆိုတဲ့ဟာရွေးကောက်ပွဲကော်မရှင်ကိုပါ तू ကဖျက်သိမ်းပြီးတော့သူ့လူတချို့ထဲဖို့အထီပါအဲ့ဒီအထီပါ तू ကရောက်လာအဲစောစောကသူတို့ဟိုလိုက်လျောခဲ့လို့ရှိရင်ရွေးကောက်ပွဲကော်မရှင်ပွန်လင်းမြင်သားစာနဲ့ဘာမှစိုးရိမ်မှုမရှိပွန်လင်းမြင်သားစာနဲ့လုတ်ခဲ့လို့ရှိရင်သူတို့အဲ့ဒီလိုအဆင့်အထိတောင်းဆိုစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ
်ပြည်သူမြန်မာပိုင်းတည်င်းတော့မဆုစုရန်ကုန်ကနေတည်င်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့ NCA အပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့သဘောထားတွေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းလိုက်တာဟာနိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတဲ့လုပ်ရအဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကန့်ကွက်လက်တဲ့အကြောင်းကိုတော့ကိုမိုးစောကတင်ပြပေးပါမယ်
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတားဆိုးရွားကိုဖယ်ရှားပြီးတပ်မတော်ကအာဏာသိမ်းလိုက်တဲ့လုပ်ရဟာနိုင်ငံရေးပြည်ထနာကိုအင်အားသုံးဖြည့်ရှင်းတဲ့လုပ်ရအဖြစ် NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကန့်ကွက်လိုက်တာပါတိုင်းရင်းသားလက်နက်ကိုင်ဆယ်ဘွဲက PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးကန့်ကွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခွန်ဥက္ကာက VOA ကိုပြောပါတယ်
ဒီအာဏာသိမ်းမှုကနိုင်ငံရေးပြဿနာကိုအင်အားပေါင်းပြီးတော့ဖြည့်ရှင်းတဲ့ပုံစံဖြစ်တော့ဒါကိုကျွန်တော်တို့ကတော့ကန့်ကွက်တဲ့အကြောင်းအရင်ပေါ့ဗျာပြီးတော့မှဖန်ထားတဲ့ဒီကောင်းဆောင်အားလုံးကိုချွင်ချက်မရှိတန်ဆုပ်ပေးပါเนาะနောက်ပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းသူတွေမဟုတ်ငင်းငန်းနဲ့မိနဲ့ဖြည့်ရှင်းပေးပါဒီလိုပါဗျာတစ်ဆင့်နောက်ငင်းငန်းရေးလုပ်ငန်းစဉ်က NCA လမ်းကြောင်းကတော့ကျွန်တော်တို့ကတော့ရှောက်မှာပဲကျွန်တော်ဒီပေါ်မှာရပ်တည်တယ်နောက်ကျွန်တော်တို့တိုင်းပိုင်းရာစုတွေအားလုံးကိုနိုင်ကြလဲပဲဆိုအားလို့ရှိရင်ပြည်သူနဲ့အတူပေါင်းပြီးတော့ဒီအခုဖြစ်တဲ့အခြေအနေမှာတပြိုင်အင်အားစုပြည်တွင်းအနေနဲ့ပေါ့ဗျာကျွန်တော်လည်းကြိုးပမ်းမယ်
လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေဖြေရှင်းဖို့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကပါဝင်ဖြေရှင်းဖို့ကိုလည်းတိုက်တွန်းကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှမ်းလက်နက်ကိုင်အဖွဲ့ဖြစ်တဲ့ RCSS ကအာနာသိန်းနာကိုဒီလ၁ရက်နေ့ကပဲကန့်ကွက်ကြောင်းထုတ်ပြန်ထားပါတယ်။နိုင်ငံရေးပြဿနာတွေကိုတွဲဆုံဆွေးနွေးအဖြေရှာဖို့တိုက်တွန်းကြောင်းလည်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူခန်းဆန်ကပြောပါတယ
်။ဒီအနေချက်အနေနဲ့ကြတော့အာနာသိန်းနာကဒီယုံကြည်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်တယ်ဆိုတဲ့အကြောင်းကိုတော့နောက်နံပါတ်2အချက်ကျတော့ဒီ RCS ကဖက်ဒရယ်နဲ့ဒီမိုကရေစီစံနှုန်းပေါ်ယက်တည်တဲ့ PTLU2 နဲ့တရားရေးယက်တည်သွားမယ်ဆိုတာဟုတ်ကဲ့တတိယအချက်ကျတော့ NCA ယက်တန်သွားနိုင်တယ်ပေါ့နော်ဒီအာနာသိန်းတဲ့အတွက်ကြောင့် NCA လုပ်ငန်းစဉ်ယက်တန်သွားနိုင်တယ်နောက်ဒီနောက်ဆုံးတစ်ချက်ကျတော့ကျွန်တော်တိုက်တွန်းချက်ပေါ့ကျဆိုင်ရာဖွဲ့စည်းအတီးတီးတိတ်ဆုံဆွေးနွေးဖို့တိုက်တွန်းတဲ့အချက်ပါဟုတ်ကဲ့
ကရင်မျိုးသားစည်းရုံး KNU ကလည်းအာဏာသိမ်းတဲ့လောက်ရဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေတယ်လို့အဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဘရိုစောထာတို့မူကပြောပါတယ
်ဒီအာဏာသိမ်းလိုက်တယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုတော့ဟိုအကြီးကျယ်ကိုဟန်တာဖြစ်စေတာပေါ့နော်ဆိုတော့နောက်ပြီးတော့ဒီ NCA ရကျွန်တော်တို့လက်ခံထားတဲ့နိုင်ငံရေးပြည်ထောင်စုနိုင်ငံရေးဒီကနေဖြည့်ရှင်းနေတယ်ဆိုတော့တန်တိခံပုံမှာလည်းစိတ်ကုန်မှုတွေယုံကြည်ရတာပေါ့နော်ဒီဟာကလေလည်းမှုမရှိဘူးဆိုတာလားဆိုတာမျိုးတော့ဖြစ်လာကြပါတယ်
ကယောဂါကြောင့်စီးပွားရေးမှာစင်ခေါ်မှုတွေကြုံတွေ့နေရတဲ့အချိန်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပြည်တွင်းပြည်ပဖိအားတွေကအကြက်ကျဲတွေပုံမဆိုးလာမှာစိုးရိမ်ရတယ်လို့လည်းပြောပါတယ်အစိုးရတန့်ပြော်နဲ့တိုင်းသားအင်အားစုတွေကြာဆွေးနွေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းထိခိုက်မှုတွေရှိလာနိုင်တယ်လို့ဘရိုစောထာတို့ကပြောပါတယ
်ဒေါက်တာဘက်ကသဘောထားရှိရှိလေးလေးကတော့သိဖို့လိုသေးတာပေါ့နော်ဥပမာတမ္ပော်ကကွေးဦးကြီးချုပ်ရုံးကနေကျင်ညာချက်တင်မီကောင်2021ဆိုရင်အပတ်စဉ်ကားပါပါအစီအစဉ်ပေါ်ပြီးချက်များတိုင်းဖြစ်နိုင်သမျှအလေးထားဆောင်ရပဲဆိုတော့အဲ့ဒီဟာဖြစ်နိုင်သမျှဆိုတဲ့စကားလုံးကတော့ဟိုကျွန်တော်ရှင်းလင်းအောင်လုပ်ဖို့လိုတာပေါ့နော်ဒီအခြေခံနဲ့ပတ်သက်လို့လောလောဆယ်တော့ကျွန်တော်ဟိုပြန်ပြမပြောလိုပါဘူးဒါပေမဲ့ဟိုထိခိုက်မှုရှိတယ်ဆိုတာတော့သိကြတယ်ဒီဟာကိုဘယ်လိုပြန်ပြီးတော့ခုရားပလဲဆိုတော့ကျွန်တော်ကပုံပြီးဆွေးနွေးလုပ်ပါတယ်အောင်
တမ်ရောကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်အမှတ်1မြင်းဆောင်2021မှာတော့တနိုင်ငံလုံးထောက်ရငင်းချမ်းရေးရရှိရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ် NCA ပါသဘောတူညီချက်တွေအတိုင်းတက်နိုင်သမျှအလေးထားဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထောက်ရငင်းချမ်းရေးအတွက်ထုတ်ပြန်ချက်မှာလဲငင်းချမ်းရေးဟာမဖြစ်မနေဆောင်ရွက်ရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက် NCA လက်မှတ်ထိုးအဖွဲ့တွေမထိုးသေးတဲ့အဖွဲ့တွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေဆက်လက်ဆွေးနွေးနိုင်ဖို့အဖွဲ့ဝင်၄ဦးပါငင်းချမ်းရေးဆွေးနွေးမှုကော်မတီကိုအဖွဲ့ဝင်9ဦးထိတိုးမြှင့်ဖွဲ့စည်းကြောင်းတမ်ရော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကိုမိုးစော်စူးစီးတင်ပြပေးကြတာပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့တပ်ကိုကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဆန္ဒပြခဲ့ကြတာကိုလည်းဆက်လက်တင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံရောက်မြန်မာအလုသမားတွေဘန်ကောက်မြို့ကကုလသမဂ္ဂရုံးချင်းမှာဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုတော့မအေးအေးမာကအစူးစီးတင်ပြပေးထားပါပါခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအစိုးရထိတ်တန်းခေါင်းဆောင်တွေကိုထိမ့်သိမ်းထားတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာလူသမားတွေဗန်ကောက်မြို့ကုလသမဂ္ဂရုံးရှိမှာစုဝေးဆန္ဒပြခဲ့ကြပြီးပြည်ထနာကိုကြားဝင်ဖြည့်ရှင်းပေးဖို့တောင်းဆိုခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက် AAC လူသမားကူညီအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပြပါဗျ။မြန်မာနိုင်ငံသားအများအပြားရှိရာမဟာထိုင်းရက်ကဆန္ဒပြပွဲမှာပါဝင်မဲ့သူတွေကိုတော့ထိုင်းရနာပိုင်းတွေကတားမြစ်တာခံခဲ့ရတယ်ဆိုပြီးပြောပြပါဗျ။
ထိန်းထားတာက UN ရုပ်ရှင်မှာဒါထိန်းထားတယ်ဒါပေမဲ့ထပ်ပတ်ကတော့ဒါဒီကိုလိုက်ပြီးတော့ပြည်ယုံမှာခေါ်ပြီးတော့ထိန်းထားတာပေါ့နော်အခုပဲကြောပြန်ရောက်တယ်ကျွန်တော်တို့အရင်နေပြင်မထွက်ကြဘူးကျွန်တော်တို့ဘွဲပြည်စည်းပြင်လာတဲ့မာထင်ကတော့ပြည်ယုံမထွက်ပါနဲ့ဆိုပြီးတားတာပေါ့အဲ UN ရုပ်ရှင်ကတော့ဒီနေ့ရောက်ကြရလောက်ရှိကြပါတော့တချီလူငယ်တွေပေါ့ဗျာသူတို့ထိုင်းမှာရှိတဲ့လူငယ်တွေစုပြီးတော့မှ net on နဲ့ချင်းပြီးသွားကြတယ်ပေါ့နေပေါင်းတောင်လာကြတော့ဒါမာထင်တော့မပါဘူးအမှန်တကယ်ဆိုကျွန်တော်တို့ကိုယ်တိုင်လည်းမကြိုက်ဘူးလေဒီလိုအာနာသိန်းနဲ့လောက်ရကျွန်တော်တို့လုံးဝကျွန်တော်တို့ကိုယ်တိုင်လည်းရှုတ်ကြတယ်ကျွန်တော်တို့လည်းမကြိုက်ဘူးလုံးမိုင်းလည်းကြိုက်မှာမဟုတ်ဘူ
းမြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းလိုက်တဲ့လောက်ရကိုကန့်ကွက်တဲ့အနေနဲ့ယာကနန်းရှိတဲ့မြန်မာလူသမားတွေထိုင်းတက်ကြွလှူရှားသူတွေမနေ့တုန်းကလည်းဘန်ကောက်မြို့ကမြန်မာတန်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြသလိုမဟာထိုင်းပဇွန်ဈေးရှိမှာလည်းမြန်မာလူသမားတွေဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကိုမနေ့ညပိုင်းကလုံခြုံရေးတပ်ဖွဲ့တွေလူစုခွဲဖို့ကြိုးစားရကနေရုံးရင်းစံဖတ်မှုတွေဖြစ်ပွားခဲ့ပြီးရဲတပ်ဖွဲ့ဝင်တချို့ဒဏ်ရာရထားသလိုထိုင်းနိုင်ငံသားဆန္ဒပြသူ၃ဦးထက်မနည်းလဲဖမ်းဆီးခံခဲ့ရပါတယ် ကိုဗစ်ကပ်ပေးကာလမှာလူစုလူဝေးရှာမှုသတိပေးထားတဲ့အချိန်မှာပဲဆန္ဒပြပွဲတွေပေါ်ပေါက်နေတာကြောင့်ထိုင်းနိုင်ငံရဲ့ဥပဒေကိုလေးစားလိုက်နာဖို့ကိုလည်းထိုင်းရဲချုပ်စူဝတ်ကျန်ရော့ဆုကဒီကနေ့ပဲသတိပေးခဲ့ပါတယ်ထိုင်းဆိုရကအင်းနီနာချင်းမှာဖြစ်နေတဲ့နိုင်ငံရေးကိစ္စတွေမှာဝင်ရောက်ဆက်ဖက်တဲ့မူဝါဒမရှိပါဘူး။မနေ့ကအင်အားသုံးဖြည့်ရှင်းရတာကတော့ဆန္ဒပြဖို့အချိန်သတ်မှတ်ပေးထားတာကိုလူစုမခွဲတာကြောင့်ဖြစ်ပါတယ်။ပြီးတော့ကပ်ဘေးကာလအရေးပေါ်ချမှတ်ထားတဲ့ဥပဒေကိုလေးစားလိုက်နာဖို့လိုအပ်ပါတယ်။ထိုင်းနိုင်ငံသားတွေရောမြန်မာနိုင်ငံသားတွေပါလက်ရှိထိုင်းအစိုးရသတ်မှတ်ထားတဲ့စီးနှင်းစည်းကမ်းတွေကိုလိုက်နာကြရပါလိမ့်မယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။မြန်မာနိုင်ငံမှာအစိုးရထိတ်တန်းခေါင်းဆောင်တွေကိုထိမ့်သိမ့်ပြီးစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ထိုင်းနိုင်ငံအပါအဝင်နိုင်ငံအတော်များများမှရောက်ရှိနေကြတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ
။မအေးမှာသတင်းပို့ခဲ့တာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA American တန်ရဲ့ပုတ်ထုံးနဲ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြအင်္ဂါညသကဝိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါမယ်။ကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒေါက်တာရင်းစွေဒေါက်တာတင်မောင်တန်း VOA စုနေကန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒူဝဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါ။
အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်ကတနင်္လာညအမေရိကန်စံတော်ချိန်6:45မိနစ်ပတ်ဝန်းကျင်ဆိုတော့မြန်မာစံတော်ချိန်ဆိုရင်တော့အင်္ဂါမနေ့6:15ပတ်ဝန်းကျင်ပေါ့နော်ဆိုတော့ကျွန်တော်တို့ဆွေးနွေးတာဒီအခုရှိနေတဲ့အချိန်အတွင်းမှာဆရာတို့ကျွန်တော်တို့ရထားတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ဆွေးနွေးကြရတယ်လို့ပြောလို့ရမှာဘယ်လိုဆိုပါဘာဖြစ်ချင်းတွေက fluid ပေါ့နော်အချိန်မျိုးပြောင်းနိုင်တယ်ပြုတ်နိုင်တယ်အချိန်မျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကလက်ရှိကျွန်တော်တို့ရှိနေတဲ့အချိန်အတွင်းမှာရတဲ့အချက်လက်ပေါ်မှာပဲကျွန်တော်တို့အခြေခံပြီးဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးသိချင်တာကဆရာရော်ဒင်းဆွေအရင်ဆုံးပြောပေးပါဆရာရော်ဒင်းဆွေဆိုတာကဒါက1990မှာလည်းပဲ88လှုပ်ရှားမှုမှာပါတယ်1990မှာလည်းပဲဟလာပလဲရနေပြီးတော့ယူကော့ပွဲဝင်ခဲ့တယ်ဒီအခြေအနေတွေအကုန်လုံးကိုဖျက်ဆီးခဲ့တာဆိုတော့ဗမာပြည်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးလို့ဆရာကြားလိုက်ရတဲ့အချိန်မှာဆရာရဲ့ပထမဦးဆုံးစိတ်ထဲမှာဖြစ်တဲ့တုံ့ပြန်ချက်ဘာပါလဲဆရာရော်ဒင်းဆွေ
ဒီလိုပြအနာသိနေလို့ပြောရအောင်ကျွန်တော်အချိန်စောင့်ရသေးတယ်အချိန်ဆိုတာသတင်းတွေရဲ့တက်လာတဲ့အချိန်ရှိဖြစ်စဉ်တွေကိုစောင့်ရပြီးမှအနာသိနေဆိုတဲ့ကြီးညာချက်ထုတ်မှသာလျှင်ကျွန်တော်တို့အနာသိနေဖြစ်တာဟုတ်သို့တော်လည်းသိတော့မယ်ဆိုတဲ့သိနိုင်တယ်ဆိုတဲ့သတင်းကတော့လွန်ခဲ့တဲ့ရက်ပိုင်းကကျွန်တော်တို့ရတာပေါ့နော်မနေ့ကလွန်ခဲ့တဲ့24 နှစ်အတွင်းမှာပထမဦးဆုံးကျွန်တော်ခိုင်မာတယ်လို့ထောက်ကူပြတဲ့တင်းကလည်းတယ်လီဖုန်းတွေဖြတ်ပြီး wifi ပဲရှိတော့လေဆိုတဲ့တင်းတစ်ခုပေါ့မန္တလေးတက်လာအဲ့ဒီနောက်ခဏနေတော့ဘသူတွေတော့ဖမ်းပြီဘသူတွေတော့ဖမ်းပြီပေါ့နော်ကြရအေးကရင်အေးအော်ဒီစသဖြင့်ဖမ်းပြီနောက်ဆုံးတော့ NRC CEC တွေဖမ်းပြီဘသူတွေပါပြီဆိုတဲ့တင်းနဲ့နောက်ဆုံးမှာတော့ဟလာနိုင်ငံတကာ TV တင်းကဖြစ်နိုင်သောအာဏာသိမ်းခြင်းဆိုပြီးသူကလာတယ်သူကဒါတော့အနာသိမ့်ပြီလို့မပြောသေးဘူးပေါ့နော်အဲနောက်ဆုံး2021ဆိုတဲ့ဟာပေါ်လာတော့မှဖတ်ရတော့မှတရားဝင်အနာသိမ့်တယ်လို့ဟိုကြားတာပေါ့သို့တော်လည်းအဲ့တရားဝင်ဆိုတဲ့စကားလုံးမဖြစ်ခင်တည်းကကျွန်တော်ကြားလိုက်ရတဲ့တည်င်းမှာခံစားမှုကတော့ကျွန်တော်ဗမာဆိုးစကားမှာပြုသူအပြစ်ဖြစ်သူအဟောင်းအခုတော့ပြုသူအသစ်ခံရသူအဟောင်းခံရသူမိပြီပြည်သူလူထုနဲ့တိုင်းပြည်ပဲဖြစ်ပါတယ်အဲခံရပြန်ပြီသိမ်းတဲ့လူတွေကတော့လူတော့ပြောင်းတယ်ခံရတဲ့လူတွေကဒီတိုင်းပါပဲလို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျောင်းတမောင်တန
်ဟုတ
်အာနာသိမ်းတဲ့ဆိုတဲ့သတင်းကြားတဲ့ချိန်မှာဆရာစီတင်မှာပထမဦးဆုံးဖြစ်တဲ့ဟာဘာပါလဲဆရာ
ကျွန်တော်ကတော့စောစောတည်းကသိမ်းမယ်လို့ပြောနဲ့ထားတယ်ပေါ့နော်ဒါပေမဲ့ဟာဒါသိမ်းတာဒီသတင်းတွေကိုကြားလိုက်ရတဲ့အခါကျတော့ဆရာဝန်တွေပြောတာပဲသွားပြီးတတိယလာပေါ့ဆရာကျွန်တော်တို့ဒီအချိန်မျိုးကိုကျွန်တော်တို့ VOE မှာလုံတုံးဝမိခဲ့ပြီလေထင်တယ်။တောင်းဝတ်တရားတပြည့်တယ်။သကလုံးနှလုံးပဲရှိတယ်။ဘာလဲဆရာလို့ပြီး Three try ဒါပဲ
။ဆရာစီတယ်မှာဆရာစီတယ်မှာအရင်ဆုံးဖြစ်လိုက်တာအဲ့ဒါပဲလို့
။ဒီဇာလမ်းမပြီးဘူး။မိုက်လုံးကြီးတဲ့ဇာလမ်း။မားရေလူစောက်ဝင်ပြီလားလို့ဆရာကြီးသခင်ဘတ်တော်ကလွတ်လပ်ရေးမရဘူးတိုက်ပွဲမှာ တို့မှစီယုံစာရမှာပေးခဲ့ဘူးတယ်နော်လူဆက်ဝင်ဖို့မလုတ်ခဲ့တဲ့အပြင်ကိုကျွန်တော်ခွေးဆက်ဝင်ဖို့ပဲလုပ်တယ်လို့ပြောရမှာ
ဆရာတော်တင်းဆွေပြီးခဲ့တဲ့ရက်တွေတုန်းကဟလာဒီစစ်ကောင်းဆောင်ပိုင်းနဲ့ဒီကတော့ဘူဂျုံမူကြီးမဲအွန်လိုင်းတို့အပိုင်းနဲ့ဒေါ်ဆန်းစုကြည်တို့အပိုင်းနဲ့ညှိကြတယ်ဆူနေကြတာဒါကျွန်တော်တို့အားလုံးဟိုတရင်ဝင်တီမပြုတ်နိုင်တဲ့နီလန်းနေရာတွေကျွန်တော်တို့သိထားပြီးသားညှိကြတယ်ဆူနေကြဆိုတာသိကြတယ်ဆိုတော့အဲ့ဒီစကဝိုင်းမှာထိုင်ပြီးတော့ညှိကြတာဆူနေကြတာကနေပြီးတော့ဘာကြောင့်အခုလောက်အထိအာနာသိမ့်နဲ့ဟလာတိုင်းပြည်ကိုကြောက်တွင်းနဲ့ရောက်တဲ့အဆင့်ထိဖြစ်သွားရတယ်လို့ဆရာတော်တင်းစစ်တွေးပါတယ်ဆရာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အာကျွန်တော်တို့ပြီးခဲ့တဲ့1988ကနေနောက်ပိုင်း2010မတိုင်ခင်အတွင်းမှာအမြဲတမ်းပြောကြတယ်အထူးသဖြင့်နိုင်ငံတကာနဲ့တခါမြန်မာလူမျိုးသုံးသက်သူတွေကပြောကြတယ်ဒေါက်အောင်ဆန်းစုကြည်အလွန်ကောင်းပါလေရှော့ပြပါလားဆိုတဲ့ပြောဆိုမှုပေါ့နော်ကဲဒီတခါကိုအာနာသိန်းလောက်အောင်ဒီဖြစ်လောက်အောင်ဒေါက်အောင်ဆန်းစုကြည်သို့မဟုတ် NLD ခေါင်းဆောင်ပိုင်းကရှော့မပေးခဲ့ဘူးလားဆိုတဲ
့မလိုက်လျော့ဘူးလား
မိကွန်တခုဟုတ်ကဲ့မလိုက်လျော့ဘူးလားအဲ့ဒီမှာအခုနောက်ဆုံးအခုချိန်ထိကြားရသိရတဲ့သတင်းအရာဆိုရင် NLD ဘက်ကတဆွမ်းသလောက်လိုက်လျော့မှုလုပ်ဖို့အစဉ်သင့်ရှိခဲ့တယ်အဲ့ဒီအစဉ်သင့်ဆိုဒီမှာ2008ဖွဲ့စည်းပုံအောက်ကတက်ထားတဲ့အစိုးရ2008ဖွဲ့စည်းပုံအရာရွေးချယ်ထားတဲ့ရွေးကောက်ပွဲရလက်ကန်ကြီးအခြေခံပြီးသူတို့ပြောပါလိမ့်မယ်သို့သော်လည်းပဲအဲ့ဒီကနေကြော်ပြီးတော့ဘောင်သို့မဟုတ်ဥပဒေသို့မဟုတ်စီကံသို့မဟုတ်အစင်လာကိုကြော်ပြီးတော့တောင်းဆိုမှုတွေရှိခဲ့လို့သားလျင်ဒေါအောင်ဆန်းစုကြည်နဲ့အနေဒီခေါင်းဆောင်မှုကလိုက်လျောတာမရှိဘဲနဲ့နောက်ဆုံးမှာတိုင်းပြည်ရဲ့အနာဂတ်အခုပေါ့နော်လက်ရှိပြစ်ဆုတ်ပါနဲ့အနာဂတ်ဟာတကယ်ကံစိုးမုံမောင်ကြီးကိုကြပြင်းကြတဲ့အကြကိုဖြစ်သွားတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဆရာတော်ဒမွန်သားဆရာကျွန်တော်နားလဲပါတယ်ဆရာလည်းပြည်တွင်းနဲ့မပြတ်ဆရာမလည်းပြည်တွင်းဆက်သွယ်ရေးအများကြီးရှိပါတယ်ဆရာပြည်တွင်းဆရာမိတ်ဆွေတွေတင်ငယ်ချင်းတွေဆိုတာလည်းပဲတာဝန်ကြီးတွေယူထားကြတဲ့လူတွေပါဆိုတော့ NLD ကမလိုက်လျောတာလားဟာလားတက်ကဘာတွေများတောင်းလို့မလိုက်လျောနိုင်ရတာလဲ NLD ကဘာကြောင့်မလိုက်လျောရလဲလူလူမနာအောင်လုပ်မယ်လို့တစ်လုံးပြောထားတဲ့ပါတီတစ်လုံးပြောထားတဲ့အစိုးရကအခုလိုမျိုးဖြစ်အောင်ဘာကြောင့် NLD ကမလိုက်လျောတာလဲဆရာဘာတွေများတက်ကတောင်းလို့ဆရာဘာသိ
လဲဟိုဘယ်လိုကတော့ဟိုကျွန်တော်ဒီချက်တာတွေပေါ့နော်ကိုကြရဲပေါ့ဗျာတောင်းစော်နဲ့တံပရာကတင်းနေတယ
်ဘာတောင်းစော်ဆိုတာကျွန်တော်တို့ဆရာတ
ော်ဘာအဲဘာတောင်းစော်တာလဲ
တင်
းဟိုတောင်းစော်မေးလိုက်ပြန်တော့လည်းမသိဘူးဗျာနော်အဲ့တော့နောက်ပိုင်းမှာကျွန်တော်တို့ဒီဘိုးပြကြရေးရထုတ်တဲ့စာကိုကျွန်တော်တို့သွားပြီးတော့တွေ့ရတယ် NLD စာပေါ့နော်အဲ့ဒီမှာဘာတောင်းလဲဆိုရင်သူကတက်ကမရလက်တွေကိုပြန်ပြီးတော့စစ်ဆေးဖို့ပြီးရွေးကောက်ပွဲကော်မရှင်မှာတံပရာကလူတွေကိုထည့်လို့အဲ့ဒီရေကောက်ပွဲကော်မရှင်အစ်စ်ကပဲမဲဆင်းရည်ကိုပြန်စစ်ဖို့
ဒါဆရာရတဲ့အချက်လေနော်ဆရာသိရတဲ့အချက်လေ
ဟုတ်ကျွန်တော်ရတဲ့အချက်တဲ့ဆိုတာတက် NLD ရဲ့ဘုံပြန်ကြားရေးကနေမှရေးထားတာကိုကျွန်တော်တို့
ဟုတ်ကဲ့
ဖတ်ရတာပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီဟာတွေကတော်တော်လိုက်ပြောဖို့တော်တော်ခက်တယ်ပြီးတောင်းဆိုတဲ့တဘာဝပြောနေတဲ့တဘာဝပေါ့မဲဆင်းနဲ့မဲမသမားမှုကိုချိန်ပြီးပြောတယ်ဒါကသီးခြားပြဿနာနော်ဘာလို့လဲအခုမဲဆင်းလို့ပြောတဲ့ကိစ္စကိုလောလောလေးနဲ့ဖြေရှင်းလို့ရတယ်လူဆက်သားရှိတယ်ပြောတယ်ကောင်းပြီအနောက်နိုင်ငံတွေမယုံရင်မခေါ်နဲ့အာရှကကိင်္ဂနာကျွန်တော်စင်းပညာရှင် statistician တွေခေါ်လိုက်လို့ရတယ်သူတို့ပြောနေတဲ့လူတွေတည်းကနေမှာကိုစားပြုနာတဲ့ sampling ကိုကျွန်တော်တို့ယူလိုက်လို့ရတယ်နော် sampling ကိုယူလိုက်ပြီးတော့မှအဲ့ဒီ sampling မှာလိုက်ပြီးမေးတာမရမြနဲ့မေးစရာမလိုဘူးခမရနှစ်နေရာမှာမဲထည့်ခဲ့သလားလောလောလေးရဲ့အဲ့ဒီအဖြေပေါ်မှာမူတည်ပြီးနိုင်ငံတကာကြားကနေမေးပါလိမ့်မယ်လွယ်လွယ်လေးဖြေရှင်းလို့ရနော်ဒါလုတ်ချင်တယ်ဆိုရင်ပေါ့အာနာသိမ့်ဖို့မဟုတ်ဘူးငါဒီရိုးသားသားအ
ဲ့တော့
ပြဿနာလဲလွယ်လွယ်လေးနဲ့လုပ်လို့
အဲ့တော့ဆရာကိုကျွန်တော်ဖြတ်မိမယ်တောင်းနာတွေကလွန်လို့မလိုက်လျောနိုင်တာလားတောင်းနာတွေကမလွန်ဘဲနဲ့ဒေါန်ဆန်းစုကြည်တို့ကမလိုက်လျောတာလား
တောင်းနာတွေကဥပဒေပေါင်းအတွင်းထဲကလုံမယ်လို့ဆိုလို့ရှိရင်ဥပဒေပေါင်းမှာကြက်ไก่ဖွံ့ဖြိုးရေးကမကျေနပ်တဲ့အကြောင်းကိုပြောလို့ရတယ်ဆွဆွဲလို့ရတယ်မဲစင်းကြီးကိုလည်းတောက်ဆွလို့ရတယ်ဟိုအဟောဆရာကောင်းတာကဒီဖြစ်စဉ်ကြီးတစ်ခုလုံးမှာတမတော်ခေါင်းဆောင်ကြီးကပဲပြောနေတယ်အဲ့တော့ကျွန်တော်တန်ရရှိတာကဟေးမင်းတို့နိုင်ရင်တော့ငါတပရားလုံမယ်ကွာဆိုတဲ့ရိုက်ချက်တစ်ခုများရှိတာဟိုလူတွေကလည်းအသာလေးထုတ်ပေးထားလိုက်တယ် လို့ပလေးစီသူ့စိတ်နဲ့သူခံမယ်ငါတို့ကရလို့ရှိရင်ဝင်ကြီးတက်လို့မယ်ပေါ့အဲ့တော့အကောင်လုံးမြင်နေတာကိုတွေ့ရလိမ့်မယ်ခင်ဗျကြည့်လိုက်လို့ရှိနော်ဓာတ်ကိုကမယူသားမှုတစ်ခုရှိနေတယ်ဗျပြီးရင်တမတော်ကဝေးဦးစီးချုပ်ကနော်ကျွန်တော်တို့ပျော်ပျော်ရွှင်ရွှင်ကြီးနဲ့ရုံရုံကြီးကြီးကြီးနဲ့မဲပေးတဲ့နေမှာပြောခဲ့တယ်
ဟုတ်တယ်
လက်ခံမယ်ရှုံးတဲ့သူလည်းလက်ခံရမယ်တော့တဲ့အမသူကပြောခဲ့တာ
ဟုတ်တယ
်နော
်ကျေးဇူးဆန္ဒကိုလေ့လာလိုက်နာရမယ်လို့လည်းပြောခဲ့တယ
်ယုံကြည်ဖို့ဆိုတဲ့ကိစ္စကတော်တော်ကြီးခက်ခဲသွားပြီလေကျွန်တော်ပြောနေတာကဟု
တ်အဲ
့တော့ကိုလူစည်းဘွားပါသလားကိုဂျိုးကိုရေးကိုတာကြီးမန်းချက်ကြီးမန်းချက်ပါသလားအ
ဲ
့တော့ဆိုလို့ရှိရင်အကြောင်းရှာနေတာကလွဲပြီးကြံတာဘာမှမဖြစ်နိုင်ဘူ
းဆိုတော့
အဲ့တော့အခုတည်းရေးသားလို့ရပါတယ်ကျွန်တော်ခုနပြောသလိုပဲအဲဒီလိုထင်လို့ရှိရင် okay မင်းတို့လေအခုစရေးနေလဲရှိပြီလို့သူကပြောတယ်နာမည်ဒီပါပါမှာပေါ့ဗျာမဲစင်ထပ်ပြီလို့ပြောတယ်ဟောနာမည်ပါရတယ် statistics ဆန်နေပြည်ရစတက်ချင်မသုံးနဲ့နိုင်ငံတကာအာရှကလူတွေပဲခေါ်လိုက် sampling ယူလိုက်ကိုစားပြုတ်နိုင်တော့ sampling ယူလိုက်ပေးလိုက်လို့ရှိရင
်တကယ်တော့ဒီကိစ္စကဆရာပြောသလိုဆရာပြောသလိုရှင်းမယ်ဆိုရင်အလွယ်တကူရှင်းလို့ရတဲ့ကိစ္စ
ပြီးလို့ရတယ်ဗျာ
မဲစင်မှားတဲ့ကိစ္စပဲဖြစ်ဖြစ်ဟလား
မောင်လေးမဲစင်မှားတယ်တမမှုဖြစ်နေတယ်လို့ဆွဆွဲတဲ့အတွက်ကြောင့်မဲစင်မှားနေတယ်ကမဲတမမှုကနှစ်ခါပြီးမှပဲဖြစ်နေ
ဟုတ်တယ်ဟုတ်တယ
်ဘာလို့လဲမဲလာပြီးတဲ့ဒီမှာကတော့ဘာမှမဖြစ်ဘူးဆိုတာသူတို့ပါတီဝင်တွေကိုနိုင်ကလည်းလက်မှတ်ထိုးပြီးသား
ဟုတ်တယ်ဟုတ်တယ
်ဘာမှလုပ်လို့မရဟောအဲ့တော့ပြီးပြီးသားအဲ့တော့ဒါကြီးကမယိုးသားတာဘာလို့လဲနှောက်နေတာဘာလို့လဲပြင်းရှင်းလေးလုပ်လိုက်ကြရအောင်လွယ်လွယ်လေးလုပ်လိုက်ကြဆို
တော့မြန်မာလူတို့အနေနဲ့ဒီလိုမျိုးစစ်တပ်ကအာဏာသိမ်းတဲ့အခြေအနေကိုဘယ်လိုတုံ့ပြန်သင့်ပါသလဲဆရာမြန်မာလူထုက900ကြယ်ရမယ်ကုရမယ်ဖြစ်နေပါပြီလားမြန်မာလူထုမှာကုမဲ့လူရှိပါသေးရလားဆရာ
ဘယ်လိုပြပြည်သူလူထုကိုကျွန်တော်တို့ဟိုသတင်းစကားတင်ပြတဲ့အခါမှာပြည်သူလူထုစိတ်ပျက်စေတဲ့သတင်းစကားမျိုးကျွန်တော်တို့မှာတင်ပါဦးအခုသဖြင့်ဒီလိုနေရမျိုးမှာပေါ့နော်အဲအတက်စီမဲ့တင်ဖြစ်တင်တာပေါ့သို့တော့အတက်စီမဲ့တဲ့အခုချိန်ထိကျွန်တော်တို့မရှိသေးပါဘူး။အ
င်မတန်ဝမ်းနေကြပါဘူး။အ
ဲ့တော့ပြီးဟုတ်ပါတယ်ခင်ဗျ။ကျွန်တော်လည်းအသက်အရွယ်ရတော့အာနာသိမ့်မှု3ခုကျွန်တော်ဖြတ်ခဲ့ပါတယ်။1962မတ်လ2ရက်နေ့အာနာသိမ့်မှုလေကျွန်တော်အလဲတန်းအထက်တန်းကြောင်သားတက်ခါစကျွန်တော်တွေ့ခဲ့တယ်။အဲ့တော့ဗိုလ်ချုပ်ကြီးနေဝင်းရဲ့အာနာသိမ့်မှုကိုတိုင်းပြည်ရဲ့အစိတ်ပိုင်းတိတာတဲ့အစိတ်ပိုင်းအရေးအတွက်တစ်ခုလောက်ထိကြိုးဆိုခဲ့ရတယ်ဗျ။ဘာပဲပြောပြောကြိုးဆိုခဲ့တယ်1988အာဏာသိမ်းမှုဟာလူလူကတော်တော်ဒေါသထွက်ခဲ့ပါတယ်ဒီတစ်ချီကဒေါသတဲ့ပို့ဆိုးတယ်ကျွန်တော်အဲ့ဒီအာဏာသိမ်းမှုသုံးခုကိုကြည့်ရင်အခုလောက်ညံ့တဲ့အာဏာသိမ်းမှုမရှိဘူးလို့ကျွန်တော်မြင်ပါတယ်အကြီးအသွေးနောက်တစ်ခါအကြောင်းပြချက်ခိုင်လို့မှုနောက်တိုင်းပြည်ဟာအဲ့လိုစစ်တပ်ဝင်ရလောက်အောင်သို့မဟုတ်တခုခုကနေဝင်ရလောက်အောင်အခြေအနေကြီးရောက်နေတာမဟုတ်ဘဲနဲ့9နှစ်9နှစ်ပတ်ဝန်းကျင်လောက်နောက်10နှစ်ထိပြောလို့ရပါတယ်ကျွန်တော်တို့ဟာအတက်ပိုင်းဂရမင်းပြောရင်ပေါ့နော်အတက်ပိုင်းကိုရောက်နေတဲ့ကာလမှာမျိုးစားကြီးကျွန်တော်တို့အာဏာသိမ်းတဲ့ချင်းဟာအညာဆုံးအာဏာသိမ်းမှုပေါ့နော်အဲ့ဒီပုံမှာပြည်သူလူထုကိုဒီလူလူတို့ကိုကျွန်တော်တို့ကဟိုကျွန်တော်တို့ဟိုကျွန်တော်တို့လို့အဝေးနေတဲ့လူတွေတဲ့ပြည်သူတို့ကတကယ်ကိုသိတယ်တကယ်ကိုခံစားရတယ
်ဆရာကိုမောင်တန်းလူတို့ဒီအခြေအနေကိုလက်တွေ့ကြုံနေရတဲ့လူတို့ကဘယ်လိုမြင်သင့်ပါသလဲလူတို့ကိုဆရာဘယ်လိုစကားများပါကြပါသလဲဆရာ
အခုဒီ NLD ရဲ့2020ရေကောက်ပွဲကျင်းပစရာမောင်တော့2015ရေကောက်ပွဲကျင်းပစရာမောင်ဒီမှန်ချက်ကြီးတယ်မောင်ဘယ်လိုမြင်ချက်ကြီးတယ်မောင်အာနာရှင်စနစ်အဖြစ်ပေါ်ရေးဆိုတာကြီးမားတဲ့စီမံချက်ကြီးတစ်ခုတည်းရှိတယ်။ဒါ NLD ကိုထောက်ခံရအောင်ထောက်ခံ။ပြီးတော့ဒေါက်ဆန်းစုကြည်ရဲ့စာဆိုပြီးကျွန်တော်တို့ခုနောက်တွေ့ရောက်တယ်ပေါ့နော်။
ဟုတ်ကဲ့
။အဲတွင်ကဥဝေထိန်တို့ဘာတို့ကစာမိတာစာဟုတ်တယ်ဆိုပြီးထောက်ခံလို့ရှိတယ်။အာနာရှင်စနစ်ကိုဆန့်ကျင်ရမယ်လို့ဆန့်ကျင်ကြပါဆိုပြီးဒါဆော်ဩခဲ့တယ်ဗျ။အဲတော့ဘလို့ဆန့်ကျင်မလဲ။ဘလို့ပုံစံနဲ့ဘယ်ချိန်မှဆန့်ကျင်မလဲ။ဒါကစန့်ကျင်ကြမဲ့လူတွေရဲ့အလုပ်ပြကျွန်တော်ဒါဘာလို့ပြောရတာလဲဆိုရင်ဒီကျွန်တော်တို့ဒီလူမှုမီဒီယာလူမှုကွန်ရက်ဒီပေါ်မှာတက်ကြည့်လို့ရှိရင်ဟာမထွက်နဲ့နော်နော်ဒါသူတို့ဝင်နဲ့ဝင်သွားမယ်နော်ဒါခင်ဗျားလုပ်မဟုတ်ဘူးပြောနေတဲ့လူတွေကျွန်တော်ပြောချင်တာခင်ဗျားတို့အလုပ်မဟုတ်ဘူးခင်ဗျားတို့ကစန့်ကျင်မှလည်းမဟုတ်ဘူး စန့်ကျင်မဲ့လူတွေကဘယ်ချိန်မှစန့်ကျင်မဲ့ဘယ်နေရာမှစန့်ကျင်မဲ့ဘလို့စန့်ကျင်မဲ့သူတို့ဆုံးဖြတ်လိုက်မယ်ခင်ဗျားတို့မနှောက်ရှက်ပါနဲ့ဒါကျွန်တော်ပြောချင်တယ်ဒါနံပါတ်1เนาะနံပါတ်2เนาะနံပါတ်2နိုင်ငံတကာလှုပ်ရှားမှုအရေးကြီးတယ်ကျွန်တော်နိုင်ငံတကာလှုပ်ရှားဘာလို့လဲဗမာပြည်ကူးပြောကိုအိုဘားမား administration အိုဘားမားအစိုးရကပုံစံထားမဲ့စံပြရမဲ့ model position ပြောခဲ့အခုဖြစ်လာသည်စံပြရမဲ့အရေးယူမှုမျိုးကိုကျွန်တော်တို့လိုချင်တယ်ဒါနိုင်ငံကလှုပ်ရှားမှုကပြောဖို့လိုအပ်ပါတယ်เนาะကျွန်တော်တို့ဒါမဟုတ်လို့ရှိရင်ရမယ်အဲ့တော့ထီးရောက်တဲ့အရေးယူမှုမျိုးဝိုင်းဝန်းစဉ်းစားဖို့လိုတယ်နိုင်ငံတကာအနေအထားတွေကအကြောင်းမျိုးမျိုးရှိနိုင်တယ်เนาะတို့တော့တရုတ်ပြည်ရဲ့လှုပ်ရှားမှုเนาะတရုတ်ပြည်ကအခုကျွန်တော်တို့ NLD နဲ့ပါတီချင်းဆက်ဆံမှုရှိလာတယ်ဤရောနဲ့ပြီးတော့မှာတော့မဖြစ်စေဒါဘာလို့ပြောတာလဲဆိုတော့တရုတ်ပြည်ရုံးကဗမာစာတတ်တဲ့လူတွေကြားစင်ချင်လို့ပြောတာဒါလိုအပ
်တယ်ပေါ့မစနေပြီ
โอเค
ကျွန်တော်တင်စီဒါတော့တမောင်းတန်းသူရဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคခင်ဗျာ
ကိုချိုတိန်စီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရတာပါခင်ဗျာဗီအိုအမေရိကန်အတန်းကဗိုလ်တိုးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေကိုကိုကာပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းကြောင်းအင်္ဂါနေ့မှာပဲမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကြေညာခဲ့ပါတယ်သူကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးစီးမဲ့အဖွဲ့ဝင်စစ်တပ်ဦးပါနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာတော့စစ်ဘုတ်ချုပ်ကြီးရှိဦးနဲ့အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိပ်ပိုင်းကောင်ဆောင်နေလည်းဖြစ်ခဲ့လက်ရှိ NLD ပါတီကကောင်ဆောင်နေဖြစ်တဲ့ဦးခမောင်ဆွေနဲ့ဦးသိညွန့် KNU ကအမျိုးသားအစည်းအရုံးဘိုကော်မတီဝင်တဦးဖြစ်ခဲ့တဲ့ဗဒိုမန်းကြီးမောင်တို့အရသား3ဦးပါဝင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်နိုင်ငံကြားရေးဌာနကတရားဝင်ကြေညာလိုက်ပါပြီ။အချက်အလက်အခြေအနေတွေကိုအသေးအချာစမ်းစစ်သုံးသပ်ပြီးနောက်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးအာဏာရပါတီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နောက်ရွေးကောက်ခံအစိုးရအကြီးအကဲဦးဝင်းမြင့်တို့ကိုဖြုတ်ချမှုလို့သတ်မှတ်ကြောင်းအမေရိကန်နိုင်ငံကြားရေးဌာနတာဝန်ရှိသူတဦးကအမေရိကန်စံတော်ချိန်အင်္ဂါနေ့ကပဲပြောဆိုခဲ့တာပါ။စစ်တပ်အာဏာသိမ်းမှုတမတ်ချက်ကြောင့်အစိုးရအတွက်နိုင်ငံတကာအထောက်အပံ့တွေကိုကန့်သတ်တာမျိုးနောက်တာဝန်ရှိသူတွေကိုအမေရိကန်ကအရေးယူတာမျိုးတွေဖြစ်လာလိမ့်မယ်လို့အမေရိကန်နိုင်ငံရေးဌာနတာဝန်ရှိသူကပြောဆိုသွားခဲ့ပါတယ်။အမေရိကန်သမ္မတအင်ဗျူရောရဲ့ပြောဆိုချက်အရအမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့အဖွဲ့ဥက္ကဋ္ဌချီတက်ဘိုဂျိုဂျီမက်မယ်လီကအာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တဲ့ကြောင်အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိတဦးကရိုက်တာသတင်းအေဂျင်စီကိုပြောဆိုခဲ့တဲ့ကြောင်ရိုက်တာသတင်းမှာကိုကာဖော်ပြထားပါတယ်ခင်ဗျာကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေဘက်ကမြန်မာဒီမိုကရေစီအရေးကိုထောက်ခံကြောင်ရှင်းလင်းပြတ်သားတဲ့သတင်းစကားပါဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘော်ဂနာကအင်္ဂါနေ့မြန်မာအရေးလူမျိုးရေးကောင်စီတကပိတ်အစည်းအဝေးမှာတင်ပြခဲ့ပါတယ်နိုဝင်ဘာ6ရက်နေရွေးကောက်ပွဲနောက်ပိုင်းဥပဒေနဲ့အညီဖြစ်ရမယ်ဆိုတဲ့သဘောမျိုးစစ်တပ်ကပြသခဲ့ပြီးအခုလိုအခြေအနေမျိုးဖြစ်လာတဲ့အပေါ်အံ့ဩတုန်လို့ရတယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကပြောပါရခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုအမေရိကန်နိုင်ငံနဲ့မဟာမိတ်နိုင်ငံတွေကပြန်လည်တုံ့ပြန်ဖို့အမေရိကန်အထက်လွှတ်တော်အမမစ်ချ်မက်ကွန်နယ်ကစီနေအထက်လွှတ်တော်မှမိန့်ခွန်းပြောကြားတိုက်တွန်းခဲ့ပါရခင်ဗျာနိုမလာကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုမဲပေးခဲ့ကြတဲ့ပြည်သူတွေအနေနဲ့ Civil Disobedience လို့ခေါ်တဲ့ပြည်သူတရားလုံးကစန့်ကျင်ခြင်းလှုပ်ရှားမှုမှာပါဝင်ဆင်နွှဲကြဖို့ NLD ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကတိုက်တွန်းပြောဆိုလိုက်ပါတယ်။ရန်ကုန်မြို့မှာတော့စစ်အာဏာသိမ်းတာကိုစန့်ကျင်ကြောင်းပြသဖို့ဒီမိုကရေစီလိုလားတဲ့အဖွဲ့တွေရဲ့လှုပ်ဆော်ချက်နဲ့အတူအင်္ဂါနေ့ည7နာရီမှာရက်ွက်တချို့တဲ့15မိနစ်ကြာကာဟွန်တီအိုးတွေခောက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဆရာဝန်များအသင်းနဲ့မြို့နယ်အတော်များများကဆရာဝန်တွေကလည်းအလုံမစင်ပဲ Civil Disobedience လုပ်ကြဖို့တောင်းဆိုတိုက်တွန်းနေတာတွေရှိပါတယ်ခင်ဗျာ။ VOA American တိုင်းရဲ့ဗုဒ္ဓဦးနဲ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။သောရရှင်နေ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ
This program has come to you from the Voice of America, Washington.